The Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ view American တိုင်းရဲ့2023ခုနှစ်ဇူလိုင်လ31ရက်နေ့တင်းလာနေမနေ့ပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒါ့အပြင် view ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းဓာတ်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်။ကျွန်တော်တားညူပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ကြီးညာပြီးမဲ့ထိတ်တဲရောက်သတင်းတွေထဲမှာတော့ Ukraine ကရုရှားစစ်ကိုအဆုံးသတ်စေဖို့နှီးလန့်ရှာတဲ့အနေနဲ့Ukraine season နဲ့ညီညာရေးဆွေးနွေးပွဲတစ်ရက်ကို Saudi Arabia နိုင်ငံမှာလာမယ့်လကျင်းပသွားဖို့ရှိပါတယ်။နောက်တနုနေနေလို့တဲ့ Pakistan အနောက်မြောက်ပိုင်းပြည်နယ်တစ်ခုကနိုင်ငံရေးဆွေးနွေးပွဲတစ်ခုမှာတေကန်ဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။ဆရဒီထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်။အဲဒီနောက်သတင်းဆောင်ပါတွေသတင်းလွှာတွေနဲ့အတူအပတ်စဉ် season တွေထဲမှာတော့
ဒီထိုင်းနိုင်ငံမှာရှိနေတဲ့မိသည့်နိုင်ငံသားမျိုးဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံရဲ့ကလေးတွေနဲ့ဒန်းတူအခွင့်အရေးရှိတယ်ထိုင်းစုကကျောင်းထဲမှာပညာသင်ခွင့်ရှိ
ထိုင်းနိုင်ငံအတွင်းကမြန်မာရွှေပြောင်းလုပ်သားမိသားစုဝင်ကလေးငယ်တွေရဲ့ပညာရေးအကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့အတူဦးကျော်စံသာလို့တင်ဆက်ထားပါရခင်ဗျာ။ Ukraine နိုင်ငံဟာရုရှားစစ်ပွဲကိုအဆုံးသတ်စေဖို့နှီးလန့်ရှာတဲ့အနေနဲ့Ukraine နိုင်ငံစီစဉ်တဲ့ညီညာရေးဆွေးနွေးပွဲတစ်ရက်ကို Saudi Arabia မှာလာမယ့်လကျင်းပသွားဖို့ရှိတယ်လို့သိရပါတယ်။ဆွေးနွေးပွဲကနေပြီးတော့ August 5ရက်6ရက်နေ့တွေမှာဆွေးနွေးပွဲကတော့ August 5ရက်6ရက်နေ့တွေမှာကျင်းပဖို့ရှိပါတယ်။အစည်းအဝေးမှာတော့ Brazil, India, South Africa အစရှိတဲ့နိုင်ငံပေါင်း30ကျော်ကကိုယ်စားလှယ်တွေနဲ့အနောက်နိုင်ငံတာဝန်ရှိသူတွေလည်းတက်ရောက်ဖို့ရှိတယ်လို့ AP သတင်းတရမှာဖော်ပြပါတယ်။ American အစိုးရစစ်မြင့်အရာရှိတွေလည်းပါဝင်မယ်လို့ AP သတင်းမှာရေးပါတယ်။Ukraine ကလိုလားတဲ့ညီညာရေးအတွက်သတ်မှတ်ချက်တွေကိုနိုင်ငံတကာကထောက်ခံပေးမဲ့ထိပ်သီးအစည်းအဝေးဖြစ်လာစေဖို့မျှော်လင့်တယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ American ပြည်သားလူမျိုးအကြံပေး Jake Sullivan Saudi Arabia ကိုကျော်လာရီနေ့ကရောက်ရှိခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးဆွေးနွေးပွဲသတင်းဖြစ်လာတာပါ။ The Wall Street သတင်းစာကဒီသတင်းကိုဥအောင်ဖော်ပြခဲ့တာပါ။ Ukraine နိုင်ငံကိုရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ Arab တိုင်းပြည်တွေကရေပူရသဘောဆိုရင်ကြားနေကြပါတယ်။အရက်တိုင်းပြည်တွေဟာတစ်ဖက်မှာရုရှားနဲ့လည်းစီးစီးပွားရေးအဆက်ဆံတွေရှိနေကြတာကြောင့်ပါဆော်ဒီယောရုရှားနိုင်ငံဟာ OPEC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြသလိုပဲနီးနီးကပ်ကပ်ဆက်ဆံရေးလည်းရှိပါတယ်အခုလိုမျိုးညီငယ်ဆွေးနွေးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခြင်းအဖြစ်ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ပုံရိပ်ကိုလည်းမြင့်တင်ပေးတဲ့သဘောဖြစ်လာပါတယ်ဆော်ဒီအင်ရှင်မင်းသားဟာအီရန်နဲ့ဆက်ဆံရေးမှာလည်းတိုးတက်ကောင်းမွန်အောင်ကြိုးစားနေပြီးတော့ယီမန်ညီငယ်အစီအစဉ်အတွက်လည်းတွန်းအားပေးနေပါတယ်ဒါပေမဲ့လည်း OPEC ရည်နယ်ထုတ်လုပ်မှုလျှော့ချပြီးကလေးနောက်ပိုင်းကလေးကဆော်ဒီနဲ့အမေရိကန်ကြားမှာဆက်ဆံရေးဟာတင်းတင်းမာမာရှိနေတော့မှာယူကရိန်းကိုရုရှားတိုက်ခိုက်မှုကြောင့်ကမ္ဘာရည်နယ်ဈေးနှုန်းမြင့်တက်ခဲ့ပါတယ်။ဒါ့အပြင်တူရကီနိုင်ငံကဆော်ဒီတန်ရုံမှာ2018ခုနှစ်တုန်းက Washington Post ဆောင်းပါးရှင်ဂျမေးခါရှိုဂျီအသက်ခံရတဲ့ကိစ္စမှာဆော်ဒီအင်ရှစ်မင်းသားနောက်ွယ်ကပါဝင်ပတ်သက်တယ်ဆိုပြီးတော့အမေရိကန်ထောက်လှမ်းရေးကတုံ့သက်ထားတာပါ။တချိန်တည်းမှာတော့ရုရှားမှာနှစ်ရက်ကြာကျင်းပတဲ့ရုရှားအာဖရိကထိပ်သီးအစည်းအဝေးဟာယူကရိန်းကောက်နှံတွေပင်လယ်ထဲကနေဖြတ်တန်းခွင့်သဘောတူညီချက်ပြန်ရဖို့တစုံတရာအဖြစ်မထွက်ဘဲနဲ့ပြီးဆုံးသွားခဲ့ပါတယ်။ဒီသဘောတူညီချက်ပြပြပြီးတဲ့နောက်ပိုင်းကောက်နှံဈေးတွေကမ္ဘာမှာထိုးတက်ခဲ့ပြီးတော့ဆင်းရဲတဲ့အာဖရိကတိုင်းပြည်တွေပိုဆိုးဝင်စရာဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းဒီလိုမျိုးကောက်နှံဈေးတွေတက်လို့ရလာတဲ့အကျိုးအမြတ်တွေကိုအာဖရိကနဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုမျှဝေပေးပါမယ်လို့ရုရှားသမ္မတပူတင်ကစိန့်ပီတာစဘတ်မှာလုပ်တဲ့အဲ့ဒီထိပ်သီးအစည်းအဝေးမှာပြောခဲ့ပါတယ်။ရုရှားနိုင်ငံဟာယူကရိန်းနီးတူကမ္ဘာကောက်နှံတင်ပို့မှုအဓိကတိုင်းပြည်တစ်ခုဖြစ်ပါတယ
်ဒေါ်လာ345သန်းကိုစီးအကူအညီပေးဖို့ကြေညာလိုက်တဲ့အတွက်အမေရိကန်ဟာတိုင်ဝမ်ကိုလက်နက်စုထောင်ရုံဖြစ်ပြောင်းနိုင်နေတယ်လို့တရုတ်ကဆွဆွဲလိုက်ပါတယ်တချိန်တည်းမှာပဲကိုပိုင်ဥထုပ်ရေးဒေသတိုင်ဝမ်ကလည်းသူတို့ကမ်းလွန်ကိုတရုတ်ရေဒါစင်ပေါ်6စီးဝင်ရောက်ခဲ့တယ်လို့တနင်္ဂနွေနေ့ကပြောပါတယ်တရုတ်ကသူတို့ပိုင်နယ်အဖြစ်ပြောဆိုနေတဲ့တိုင်ဝမ်ကိုစီးထောက်ပံ့ပေးမှုအပေါ်တန်ဝဲကြောင့်စနေနေ့ကကြီးညာချက်အစံတရုတ်ဘက်ကထုတ်ခဲ့တာပါ။တိုင်ဝမ်အနေနဲ့အခွန်ထမ်းပြည်သူတွေရဲ့ငွေကြေးကိုဘလောက်သုံးသုံးအမေရိကန်လက်နက်တွေဘလောက်ပဲများများပြည်မီတို့ရဲ့တိုင်ဝမ်ပြည်နာဖြစ်ရှင်ရေးဆုံးဖြတ်ချက်ကိုထိခိုက်စေမှာမဟုတ်ဘူး။အမေနိုင်ငံပြန်လည်ပေါင်းစည်းရေးခိုင်မြဲသောဆန္ဒကိုလည်းရိုက်ခတ်စေမှာမဟုတ်ဘူးလို့တရုတ်အစိုးရရဲ့တိုင်ဝမ်ရေးရာပြောခွင့်ရရှင်ဘင်ဟွာကပြောပါတယ်။သူတို့ရဲ့လူရဟာတိုင်ဝမ်ကိုရန်ဝေထက်ထားတဲ့စီပိုင်းနဲ့လက်နက်ကိုယ်တော်ဖြစ်ပြောင်းလဲပြီးတိုင်ဝမ်ရေလက်ကြားစစ်ပွဲဖြစ်အောင်ထိန်းချုပ်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ရုပ်စစ်တပ်ဟာမကြသေးမီနှစ်တွေအတွင်းတိုင်ဝမ်ကိုပြစ်မှတ်ထားတဲ့စီးရေးလုပ်ငန်းတွေကိုလွှတ်ဆောင်တဲ့အနေနဲ့တိုင်ဝမ်ကျွန်းပတ်လည်မှာ တိုက်လီရင်တွေစီတင်ဘော်တွေကိုဆီလွှတ်ခဲ့ပါတယ်ဒီမိုကရက်တစ်ပရဂရက်ရှစ်ပါတီဦးဆောင်တဲ့တိုင်ဝမ်အစိုးရကလည်းတရုတ်ကြည့်ကြုံမှုဟန်တာရဲ့ဗျူဟာတစ်စီးတစ်ပိုင်းအဖြစ်အမေရိကန်လစ်မစ်တွေကိုတွန်းမြင့်ဝေယူနေရပါတရုတ်ပြည်နဲ့တိုင်ဝမ်တို့ဟာ1949ပြည်တွင်းစစ်ကာလအတွင်းတခွဲတပြားစီဖြစ်သွားခဲ့ပြီးတိုင်ဝမ်ဟာတရုတ်ကွန်မြူနစ်ပါတီအုပ်ချုပ်မှုအောက်တခါမှမရောက်ရှိခဲ့ပါဘူးခင်ဗျာ
တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းအတွက်ချက်ချကြတဲ့စီးပွားရေးစီမံကိန်းကြီးတစ်ခုရဲ့စနစ်မြောက်ခန်းနာအတွက်တရုတ်ကြီးချုပ်ဟီလင်ဖန်ဟာပါကစ္စတန်နိုင်ငံမျိုးတော်ကိုတနင်္ဂနွေနေ့မှာရောက်ရှိလာပါတယ် CPEC လို့ခေါ်တဲ့ဒီတရုတ်ပါကစ္စတန်စီးပွားရေးဈေးညံဒေသဟာ2013ခုနှစ်ကစတင်ချိန်ကတည်းကတည်ယူပို့ဆောင်ရေးစွမ်းအင်နဲ့အခြားအခြေခံအဆောက်အအုံတွေအတွက်ဒေါ်လာဘီလီယံပေါင်း10ခန်းနဲ့ချီပြီးတော့အားဖြည့်လုံဆောင်ခဲ့တဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်ဒါပေမဲ့ပါကစ္စတန်ရဲ့ကြွေးမီပြဿနာတွေစစ်သွေးကြော်တွေကတရုတ်ကိုပြစ်မှတ်ထားတက်ခိုက်မှုတွေကြောင့်ထိခိုက်နင်းနာမှုတွေရှိနေတာပါအစ္စလာမဘတ်ကဒီ concept တက္ကသိုလ်နိုင်ငံကဆက်ဆံရေးလက်ထောက်ပါမောက္ခအဇင်ခါလက်ကစီမံကိန်းစနစ်ကြာရလဒ်တွေကရှုပ်ထွေးနေပါတယ်ပင်မရွယ်ချက်ဖြစ်တဲ့တရုတ်နဲ့အာရဗီယာပင်လယ်ဆက်ဆက်နိုင်ရေးဟာထင်တိုင်းမပေါက်သေးပါဘူးပါကစ္စတန်အတွက်တော့ရေတိုညှို့မှန်းချက်တိုးတက်မှုရှိခဲ့တယ်လို့ဆိုပါတယ်တရုတ်ဟာမကြာသေးမီနှစ်တွေအတွင်းကပါကစ္စတန်တို့အတွက်အားထားဆုံးပြည်ပမိတ်ဖက်နိုင်ငံတခုဖြစ်လာခဲ့ပြီးတော့ပါကစ္စတန်နိုင်ငံမကြာခဏကြုံနေရတဲ့အခက်အခဲတွေအတွက်ဗန်ဒါရဲ့အရာမဆိုင်မတွပံ့ပိုးကူညီခဲ့ပူးပါတယ်ဒီပတ်စောပိုင်းကပဲနောက်ထပ်ချင်းငွေ 1.4 ဘီလီယံထုတ်ချေးခဲ့ပြီးတော့ဝင်ငွေထွက်ငွေမညီမမျှဖြစ်နေတဲ့ပါကစ္စတန်နိုင်ငံရဲ့အကြက်တဲကိုထွက်ပေါက်ရစေခဲ့ပါတယ် IMF ရဲ့ဒီအစီကံစာတစ်ခုမှာတော့ယမနှစ်တုန်းကပါကစ္စတန်နိုင်ငံရဲ့ပြည်ပကျွေးမီ30ရာခိုင်နှုန်းကဟာတရုတ်ကူးတန်းရောင်းဝယ်ရေးဘဏ်အပေါ်မှာတည်နေတာဖြစ်တယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အခုလာမယ့်အမေရိကန်နဲ့ဆွေးနွေးပွဲမှာသူတို့အပေါ်ဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းရေးထိန်းချုပ်ထားတဲ့ဗန်အငွေတွေဆွဲပေးရင်တာလီဘန်ကောင်းဆောင်တွေကိုအမည်မဲ့စီးရင်ကပြဖြည့်ရေးစတာတွေအဓိကထားသွားမယ်လို့အဖဂန်တာလီဘန်တို့ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်အမေရိကန်နဲ့တာလီဘန်တို့ဟာကတားနိုင်ငံဒိုဟာမြို့တော်မှာဒီပတ်နှစ်မိုင်တွေ့ဆုံရမှာဖြစ်ပြီးအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုအဖဂန်ဆိုင်ရာအထူးကိုယ်စားလှယ်ထွန်ဝက်စ်နဲ့အဖဂန်အမျိုးသမီးနဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရီနာအမီနီတို့ပူးတွဲဆောင်ရမှာဖြစ်ပါတယ်နိုင်ငံရေးဝန်ကြီးအမီခန်မူတက်ကြီးဦးဆောင်တဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ကတော့အဖဂန်လေပိုင်နယ်တွေကိုကျူးကျော်ဝင်ရောက်ကိစ္စဟာလည်းဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။အမေရိကန်ဘက်ကကြေညာချက်မှာတော့အဖဂန်ပြည်သူတွေအတွက်စာနာမှုအထောက်အပံ့ပေးရေးစီးပွားရေးတည်ငြိမ်ရေးအမျိုးသမီးနဲ့မိန်းကလေးအပါအဝင်အဖဂန်ပြည်သူတွေအားလုံးအပေါ်မျှတပြီးဂုဏ်သက်ကရှိဆက်ဆံရေးနဲ့မူရစေထလုံးမှုလူကုန်ကူမှုတိုက်ဖျက်ရေးစတာတွေထွက်သွင်းဆွေးနွေးသွားမယ်လို့ပြောထားပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်အမေရိကန်ကွန်ဆူလက်အဖွဲ့ဟာအာဖဂန်အင်ဂျင်နီယာဒေသဆိုင်ရာနိုင်ငံတချို့ကိုလည်းသွားရောက်ပြီးအာဖဂန်ပြည်သူတွေကိုပူးပေါင်းထောက်ခံကြဖို့ညှိနှိုင်းခဲ့ပါသေးတယ်။2021အောက်တိုဘာလမှာအမေရိကန်ဦးဆောင်တဲ့နေတိုတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကဝရုံသူငါဆုခွာခဲ့ပြီးနောက်တက်လာတဲ့တာလီဘန်တွေကိုပြည်နိုင်ငံကမှတည်ဝင်အသိမှတ်မပြုသေးပါဘူးခင်ဗျာ။
တနင်္ဂနွေနေ့ကလုတ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပတ်တွန်ဂါပြည်နယ်ကနိုင်ငံရေးစုဝေးပွဲတစ်ခုမှာအထေကံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အဲဒီမှာစူးစူးဝါးဝါးထိခိုက်ဒဏ်ရာရသူတွေကိုစစ်ရဟတ်ရင်တွေတုံးပြီးတော့ရေးပေါ်တေဖို့ပေးခဲ့ပါတယ်။စစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာထိခိုက်ဒဏ်ရာရသူတွေကိုလူနာကျင်ကတ်တွေနဲ့ရရင်ပေါ်ကိုတင်ဆောင်ပေးခဲ့ကြပြီးတော့အနီးပြည်နယ်မြို့တော်ပတ်ရှဝမာရှိတဲ့ဆေးရုံတွေကိုခေါ်ဆောင်သွားကြပါတယ်။သဘောရာပြင်ထန်တဲ့အစ္စလာမ်နိုင်ငံကြီးနဲ့ဆက်နွယ်တယ်လို့လူသိများတဲ့ရှီယိုဆွဲဝါဒီဂျမီယတ်အလီမာအစ္စလာမ်ဖတ်စ်ပါတီရဲ့နိုင်ငံရေးဖွဲ့တစ်ခုမှာအခုလိုမျိုးပောက်ကွဲမှုဖြစ်သွားတာပါပောက်ကွဲမှုဟာအသေးကံဘုံခွဲတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့ပြည်내ရဲကျုပ် Actor Hayek ကရိုက်တာသတင်းဌာနကိုပြောပါတယ်အခင်းဖြစ်တဲ့အာဖဂန်နေဂျင်းဆက်ဘာဂျူဝါဒေတာနဲ့အနီးတစ်ဝိုက်ကဆေးရုံတွေကိုဒဏ်ရာသူတွေကိုခေါ်ဆောင်သွားပြီးတော့အဲ့ဒီဆေးရုံတွေမှာရေးပေါ်အခြေအနေတရားသတ်မှတ်ထားတယ်လို့ KIA ရဲအရာရှိနာဇီယာခန်းကပြောပါတယ်နိုင်ငံရေးပွဲချင်းပါရဆင်းမြင့်အနားမှာအသေးကဘုံခွဲတိုက်ခိုက်သူကဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဒေသခံအရာရှိတွေကပြောတယ်ဆိုပြီးတော့ CNN သတင်းမှာဖော်ပြပါရယ်တိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့လည်းဒေသတွင်းမှာရှိတဲ့ ISIS ဌာနကွဲဟာအခုဒီပွဲလုပ်တဲ့နိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေကို အယူဆဆုံးခွာသွားသူလက်နက်ချသူတွေဆိုပြီးတော့တမတ်ပြောဆိုမှုရှိခဲ့မှုပါတယ်ဒီတက်ခိုက်မှုအပေါ်မှာပါကစ္စတန်ဝန်ကြီးချုပ်ကလည်းအပြင်းထန်ကန့်ကွက်ရှုံချခဲ့ပါတယ
်ကုရန်ကျမ်းစာမိရှုဖြစ်စီမှုနဲ့ပတ်သက်တဲ့ကန့်ကွက်ဆန္ဒပြမှုတွေကိုရပ်တန့်ဖို့ဥပဒေနဲ့အညီနီလန်ရှာဖွေသွားမယ်လို့ဒန်မတ်အစိုးရကတင်းငွေနေမှာပြောကြားလိုက်ပါတယ်ဒန်မတ်နဲ့ဆွေဒင်နိုင်ငံတို့မှာကိုရန်ကျန်းစာကိုမတော်မလျော်ပြုလုပ်မှုဖြစ်ရပ်တွေကြောင့်လုံခြုံရေးအစိုးရရာရှိရတဲ့ဆရာကိုထောက်ပြပြီးအခုလိုပြောဆိုလာတာဖြစ်ပါတယ်ဒီကိစ္စအပေါ်ကံကွက်မှုတွေကိုအစွမ်းရောက်တွေအဆုံးရှာလာနိုင်တဲ့အတွက်ဒီနေရာမှာအစိုးရအနေနဲ့ဂျာဝင်စင်သလားဆိုတာကိုစူးစမ်းသွားမှာဖြစ်တဲ့လုံခြုံရေးအတွက်မဟုတ်စီတိုင်အောင်တခြားနိုင်ငံရင်ကျေးမှုဘာသာရေးတွေအပေါ်စော်ကားမှုတွေနဲ့ဒန်မတ်နိုင်ငံအတွက်စီသာရဲစူပြစ်တွေပေါ်ထွန်းလာနိုင်စီမလားဆိုတာကိုစူးစမ်းမှဖြစ်တယ်လို့နိုင်ငံသားရေးရုံးထုတ်ပြန်ချက်မှာဖော်ပြထားတာပါဒီလိုလုပ်တဲ့နေရာမှာလဲဖွဲ့စည်းပုံဥပဒေအရအကာအကွယ်ပေးထားတဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ပေါင်းတွင်းကသာလုံဆောင်ရလိမ့်မယ်ဖြစ်တယ်ဒီလွတ်လပ်ခွင့်ဟာဒန်မတ်နိုင်ငံမှာအချက်ကျက်ပြန့်ပြန့်ခွင့်ပြုထားတဲ့အရေးကြီးဆုံးတံပိုးထားမှုတွေဖြစ်တယ်လို့လည်းအလေးနဲ့ဖော်ပြထားပါတယ်အစ္စလာမ်ကျမ်းစာကိုမတော်တော်လျော်ပြုလုပ်မှုတွေပါဝင်တဲ့ဆန့်ကျင်ကံကွယ်မှုတွေကြောင့်အရှေ့လပိုင်းဒေသနိုင်ငံတွေနဲ့ Nordic နိုင်ငံတွေဖြစ်တဲ့ Denmark နဲ့ Sweden တို့အကြားစံတမာရေးတင်မှမှုတွေဖြစ်ပွားနေပါတယ်။ဒီကံကွက်ဆန္ဒပြမှုတွေကြောင့် Denmark နိုင်ငံဟာမတူကွဲပြားတဲ့ဘာသာရေးယဉ်ကျေးမှုအစဉ်အလာတွေကိုစော်ကားဖို့ခွင့်လမ်းပေးထားတယ်လို့အထင်ခံရတယ်။ဒီကိစ္စမှာဆုံးဆော့သူတွေရှိနေပြီးကြီးမားတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ။
တင်လာနေမနေ့ခင်နောက်ဆုံးသတင်းတွေကိုကျွန်တော်နဲ့ဥကြောဆန်သာလို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခု VOE ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ season တွေကို VOE ရဲ့ internet seminar burmese@voenews.com ရော VOE ရဲ့ facebook seminar ကနေပါတပြိုင်တည်းထဲတည်းရဲ့နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေအပတ်စဉ် season တွေကိုတင်ဆက်ပေးပါမယ်ကနေဦးတော့သဘောပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်နိုင်ဂျီးရီးယားနိုင်ငံတစ်ခွန်းသဘောပတ်ဝန်းကျင်နဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာတက်ကြွလှရှားသူတွေဟာဥတုရာသီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်ကမ္ဘာတစ်ခွန်းကတက်ကြွလှရှားသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြပါတယ်။ဒီကြောင့်နိုင်ဂျီးရီးယားမြို့တော်အဘူဂျာကနေပြီးတော့ Gibson Emeka သတင်းပေးပို့ချက်ကိုကုစုံဝင်လိုက်ပြောပြပေးပါမယ်ခင်ဗျာ
။ Sakina Bello ဟာနိုင်ဂျီးရီးယားကသဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလှရှားသူတူပါ။
And we have less than 5 years to act.
ကျမတို့အတွက်အချိန်9နှစ်လောက်ပဲရှိပါတော့တယ်။ဒါကြောင့်ဥတုရာသီပြောင်းလဲမှုကိုအမြန်ဆုံးတိုက်ဖြတ်ဖို့လိုအပ်နေပါတယ်။
အဲကြောင့်လဲဆကိနာဘဲလိုလိုတဘာဝပတ်ဝန်းကျင်ရေးဦးဆောင်လုပ်ကိုင်နေသူတွေကဖြန့်မြတ်တတ်မှတ်ထားတဲ့ကမ္ဘာအပူချိန်တိတက်တမ5ဒီဂရီဆယ်စီယပ်စ်ထက်မပိုသွားအောင်ဆောင်ရွက်နေကြတာပါအခုပုံစံတိုင်းဆက်သွားနေမယ်ဆိုရင်အဲ့ဒီတတ်မှတ်အပူချိန်ကို2030ခုနှစ်မှာကျော်သွားနိုင်ပြီးကမ္ဘာကြီးရဲ့တဘာဝပတ်ဝန်းကျင်ဟာလည်းတိတိတသာပြောင်းလဲသွားလိမ့်မယ်လို့2018ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်သူတို့နိုင်ငံအတွက်တမကပဲကဘာကြီးအနေနဲ့တဘာဝပတ်ဝန်းကျင်အလွန်ကြိုးစိုးရမယ့်အရေးကကာကွယ်ဖို့နိုင်ဂျီးရီးယားနိုင်ငံသားတွေကိုဆကီနာဘဲလိုကတိုက်တွန်းနေပါတယ
် So it actually started from the community
တကယ်တော့ဒါကအောက်ခြေကိုလူမှုအတိုက်အဝိုင်းကိုအိမ်တွေကနေစကြတာပါဒီကိစ္စကိုလှုပ်ရှင်တဲ့စိတ်ဆန္ဒကလည်းဒီလိုနဲ့ပဲအစပြိုးတာပါလူမှုအတိုက်အဝိုင်းရဲ့စိတ်ဓာတ်ကိုပြုပြင်ပေးဖို့ပြောင်းလဲလာအောင်လှုပ်ဆောင်ပေးဖို့လိုပါတယ်အဲ့ဒီလိုမှမလုပ်နိုင်ရင်ကျမတို့ဘဲမှခီးရောက်မှာမဟုတ်ပါဘူ
းဘဲလို့ရဲ့ဇာတိမျိုးအပါအဝင်နိုင်ဂျီးရီးယားနိုင်ငံဟာဥတုရာသီအလွန်အကျွံပြောင်းလဲမှုရဲ့အတန်းကိုကြုံတွေ့ခံစားနေရတာပါနိုင်ဂျီးရီးယားနိုင်ငံအမျိုးသားအရေးပေါ်ကစားရေးဌာနကထုတ်ပြန်တဲ့စာရင်းတွေအရရစ်ကြီးရေရှမ်းမှုကြောင့်2022ခုနှစ်မှာလူပေါင်း200,000ကျော်အိုးအိမ်ဆုံးခွာခဲ့ရပြီးစိုက်ပျိုးမြေဟက်တာ8,000ပျက်စီးခဲ့ရတဲ့အတွက်ဝင်ငွေဒေါ်လာ9 billion ကျော်ဆုံးရှုံးနေတာခဲ့ရတယ်လို့ဆိုပါတယ်Joseph Ibrahim ha kaba apujein titatama 5 degree celsius ko mjo kin hanta nai ye twe achein blao jan ni de de le so ra ko saung chin ni de climate clock apwe ga anaw africa san ya pu paung saung ye ye mu ba kaba apujein titatama 5 degree celsius ko jaw twa kae yin naw chaung pyan le lo mya raw bu lo taip pan pinya shin ni ga tat mat tha da ba uriya ti pyaung le mu ga ကပ္ပစန္ဒရိတ်ခါမလုံလောက်မှုကိုဖြစ်စေတယ်လို့သူကပြောပါတယ
်ကျွန်တော်လူမှုတိုင်းဝိုင်းမှာ flood တွေပိုဖြစ်လာတယ်ရောက်ပိုင်းမှာဆိုမိုးခေါင်တဲ့ကာလပိုရှည်လျားလာတယ်ဇာရအသေးကဏ္ဍကြီးကကျွန်တော်တို့ဘက်ကိုတဖြည်းဖြည်းတိုးလာနေတာကြောင့်စိုက်ပျိုးမြေလည်းနှဲလာနေပါတယ
်ဆိုရအနေနဲ့ဥရိယာတိပြောင်းလဲမှုကိုတိုက်ဖြစ်လာသလိုနောက်မှလည်းဆက်လက်လှုပ်ဆောင်သွားမယ်လို့နိုင်ဂျီးရီးယားတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကအရာရှိတဦးဖြစ်သူအလီယူယူရီကပြောပါတယ်
Should recently the National Council on Climate
Nigeria နိုင်ငံရဲ့ဖွံ့ဖြိုးရေးအစီအစဉ်တွေမှာဥတုရာသီပြောင်းလဲမှုကို
ဦးစားပေးစဉ်းစားနိုင်ဖို့ဥရုယာလီပြောင်းလဲမှုဆိုင်ရာအမျိုးသားကောင်စီကိုမကြသေးခင်ကပဲဖွဲ့စည်းလိုက်ပါတယ်
။ဒါပေမဲ့အစိုးရအနေနဲ့ policy တွေချမှတ်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲပေါ်ဖို့ပါလိုအပ်တယ်လို့တက်ကြွလှုပ်ရှားသူ Michael David ကပြောပါတယ်
။ The implementation is where the issues
လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအခက်အခဲဖြစ်နေတာပါ။အများစုကနိုင်ငံတော်အဆင့်မှာပဲဖြစ်နေပြီးပြီးနေအဆင့်မှာဘာမှလုပ်ပေးတာမရှိပါဘူး။
တဲ့ပြောင်းလဲမှုတွေဖြစ်ပေါ်ဖို့ငွေကြေးလိုအပ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ဆောင်ရွက်ဖို့ငွေကြေးပေါင်ပေါင်းမှုအားနည်းနေပါတယ်။ဒါပေမဲ့စကီနာဘယ်လိုလိုတက်ကြွလှူရှားသူတွေကတော့ကမ္ဘာအပူချိန်မြင့်တက်လာနိုင်မှုကိုဟန်တားနိုင်မှုတဦးချင်းတယောက်ချင်းစီကိုလိုက်လံစည်းရုံးလှုပ်ဆောင်သွားမယ်လို့ပြောပါတယ်ခင်ဗျာ
။ view မြန်မာပိုင်းရဲ့ကျွန်တော်တို့ဒီတနင်္ဂနွေနေ့မနေ့ခင်းစီစဉ်တွေကို American ပြောင်းစု Washington DC ကနေပြီးတော့ date ထုတ်လင်းပေးနေပါတယ်။အခုတော့ past season စီစဉ်တွေအလှည့်ကျလာပါပြီ။အရင်ဆုံးတော့မြန်မာတီပူစီကြီးကဆွေးနွေးခန်းဖြစ်ပါတယ်။ဇူလိုင်လဆောပိုင်းတုန်းကထိုင်းနိုင်ငံလေပိုင်းအန်တိုကီယန်ကကြောင်းတကြောင်းမှာမြန်မာကျောင်းသားတရားကျော်ကိုအာဏာပိုင်တွေဖမ်းပြီးတော့မြန်မာဘက်ခြံပြန်ပိုးခဲ့တဲ့အခြေအနေကြောင့်မလို့အင်ဒီဂျင်ထိုင်းနိုင်ငံမှာပညာသင်ကြားနေရတဲ့တိမ့်နဲ့ချီတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့အခြေအနေဘယ်လိုရှိပါလဲ။ထိုင်းနိုင်ငံရွှေပြောင်းအလို့သမားများရဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုဥထုချက်ကိုမိုင်းအင်ဂျင်နိုင်က Zoom ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဆုံးသိကျင်တာကအခုလက်ရှိထိုင်းနိုင်ငံမှာတင် जा နေတဲ့ဒီမြန်မာရွှေပြောင်းအလုသမားတွေရဲ့ကလေးငယ်တွေပေါ့နော်ပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းမှာရှင်းရိုင်းမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှင်ဒီပညာသင်နေတဲ့ထိုင်းကျောင်းမှာပညာသင်နေတဲ့မြန်မာကလေးတွေကိုဖမ်းဆီးပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပို့တယ်ပေါ့နော်အဲ့ဒီမှာအယောက်တရာကျော်လောက်စရင်ရှိနေတာပေါ့လေဒီထိုင်းအာဏာပိုင်တွေဘက်ကဘာကြောင့်ဒီရှင်းရိုင်းခိုင်းမှာကြမှာပေါ့နော်ဖြစ်ပွားရတယ်ပေါ့နော်သူတို့ဘာကြောင့်အဲ့လိုလုပ်ရတာလဲ
အခုကလေသတင်းမီဒီယာတွေကလည်းနည်းနည်းတော့နားလည်မှုနည်းနည်းလေးလွဲတဲ့ထင်တယ်အခုလိုမျိုးအဲ့ဒီကိစ္စဖြစ်တာကကျွန်တော်တို့ချင်းရိုက်ခဲမှာဖြစ်တာပေါ့ဗျာဒါဘန်ကောက်နဲ့နီနီပဲဗျာဒီအန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာဘန်ကောက်နဲ့နီးပါတယ်ဒါပေမဲ့အဲ့ချင်းရိုက်ကဘာလို့ပါလဲဆိုတော့သူဖမ်းပြီးတဲ့ဟိုအဲ့ကလေးတွေကိုဖမ်းပြီးတော့ကျွန်တော်တို့ချင်းရိုက်ကအဲ့ကလေးတွေကအဓိကချင်းရိုက်ခရိုင်တွေကပေါ့ဗျာမြန်မာပြည်နယ်စပ်ကနေပြီးတော့တောက်ခေါ်လာတဲ့ကလေးတွေဖြစ်နေတယ်ဒါကြောင့်မို့ကျွန်တော်တို့ကချင်းရိုင်းခရိုင်ကိုပို့တာ။နောက်တစ်ခုကလည်းအဲ့ဒီချင်းရိုင်းမှာရှိတဲ့ကျွန်တော်တို့လူမျိုးဖောင်ဒေးရှင်းပေါ့ဗျာ။ Time Foundation ဒီပညာရေး Foundation တကူအားဒီကလေးတွေကိုမပို့ခင်ပါ။သူတို့ရဲ့ Foundation ကလက်ခံပြီးတော့ပညာသင်ကြားပေးမယ်ဆိုတော့ကံလန့်မှုတွေရှိတယ်။ဒါကြောင့်မို့သတင်းတွေမှာနည်းနည်းလေးဘယ်လိုပြောမလဲ။ဟိုဝေဝါးတော့တာပေါ့ဗျာ။အမှန်ဆိုဖြစ်တာချင်းရိုင်းမှာဖြစ်တာမို့အန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာဗျာ။အဲ့126ရောက်ပါ။အဲ့ဒီမြန်မာတွေကြီးပဲမဟုတ်ဘူး။ကမ္ဘောဒီးယားကလေးလည်းနည်းနည်းပါတယ်လို့ကျွန်တော်တို့သိရတယ်ဟုတ်ကဲ့။
ဟုတ်ကဲ့ဘာကြောင့်အဲ့လိုဖြစ်သွားတယ်လို့ယူဆလဲ
ဒီကတော့ဟုတ်ကဲ့အဓိကတော့ကျွန်တော်တို့သုံးသပ်တာကလာဒီပညာရေးကလေးတွေမြန်မာနိုင်ငံရွှေပြောင်းကလေးတွေကိုဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့အဲ့ဒီတည်ရင်နောက်ဆက်တွဲကကျွန်တော်တို့လေ့လာစရာကောင်းပါတယ်ဥပမာဖြင့်အဲ့ဒီကျောင်းမှာကကျွန်တော်တို့ထိုင်းစစ်စစ်ကလေးက9ယောက်ပဲရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီထိုင်းကျောင်းတွေနဲ့ပတ်သက်လို့လေ့လာတယ်ထိုင်းကျောင်းတွေမှာတို့ဟိုမူလရန်ကျောင်းအလယ်ရန်ကျောင်းရပါတော့တတ်မှတ်ထားတယ်ကျွန်တော်တို့ဆရာအကြီးအတွက်ထမထားတဲ့ចောင်းသားဥယျာဉ်ပေါ်မှာမူတည်ပြီးတော့ထိုင်းအစိုးရကနေပြီးတော့ကျွန်တော်တို့ပညာရေးဘတ်ဂျက်ပေါ့ပညာရေးရံပုံငွေတွေချပေးတာရှိတယ်ဆိုတော့အဲ့ဒီចောင်းက9ယောက်ပဲရှိတော့သူတို့ចောင်းကအပိတ်ခံရမယ့်အနေအထားမျိုးရှိတော့အဲ့မှာရှိတဲ့ចောင်းဆရာကြီးတွေကဒီရွာလူကြီးနဲ့ညှိပြီးတော့မြန်မာပြည်နယ်စပ်ကနေပြီးတော့ကလေးတွေကိုတောက်ခေါ်လာတယ်ပေါ့ဗျာဒါကသူတို့သတင်းစာတွေမှာလည်းဒါကြေကြေပြန့်ပြန့်ရေးထားတာရှိပါတယ်ကျွန်တော်တို့မြင်တာကအကြောင်းမို့သူတို့ကအဲ့ဒီကိစ္စတွေကတစုံတရာလူကုန်ကူးမှုနဲ့ပါဆက်ဆက်တယ်ဆိုတဲ့ပုံစံမျိုးနဲ့ပြောဆိုတာရှိတယ်တရားစွဲတာမျိုးတွေရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ကလေးတွေကပေါ့ကြားနေပြီးတော့တစားခံပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ကနားလဲတယ်ဒါကြောင့်မလို့လည်းတချို့ထိုင်းဖွဲ့စည်းတွေထိုင်းလူ့ကွေးကော်မရှင်ထိုင်းကျွန်တော်တို့ကလေးသူငယ်များနဲ့ပတ်သက်တဲ့ NGO တွေကအခုဒီထိုင်းဆိုရဒီဌာနဆိုင်ရာတရားစွဲထားတယ်ဆိုတော့တည်င်းနေရာစကျွန်တော်တို့ထွက်နေတာရှိတယ
်ဥပမာဆိုလို့ရှိရင်ဒီထိုင်းနိုင်ငံရဲ့မြောက်ပိုင်းပဲဖြစ်ဖြစ်တောင်ပိုင်းပဲဖြစ်ဖြစ်ပေါ့နော်ဒီထိုင်းနိုင်ငံတဝန်မြန်မာပြည်နယ်ဆက်တလျှောက်ပေါ့နော်။နောက်ဒါဥတုချစ်တို့နေတဲ့အပိုင်းနေမှာဆိုရင်လေဒီမြန်မာနိုင်ငံကလာတဲ့ကလေးတွေအတွက်ကိုကျောင်းနေပေါ့နော်။နောက်ပုဂ္ဂလိကကျောင်းနေလိုမျိုးဒီလိုမျိုးဖောင်ဒေးရှင်းနေအာကဖွင့်ပေးထားတဲ့ကျောင်းနေလည်းရှိတဲ့အခါကျအဲ့လိုကျောင်းနေကြတော့ဒီလိုမျိုးထိုင်းအာဏာပိုင်ဘက်ကဝင်ပြီးတော့ဖမ်းဆီးတာမျိုးခ ਿਆ ပေးတာရောရှိလားရှင
့်။အဲ့ဒါကြောင့်မလို့ပေါ့ကျွန်တော်ကလေအဲ့ဒါကိုတချို့ကျွန်တော်တို့ကျောင်းသားမိဘတွေရောအဲ့ဒီအန်ထောင်မှာထိုင်းဆိုအကြောင်းဖြစ်တာတော့မှပဲကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားကလေးနဲ့ကျွန်တော်တို့ဒီကမ္ဘောဒီးယားကလေးတွေကို126ခုဖမ်းပြီးတော့ ကိုချင်းနိုင်နေစားကိုပို့တယ်တချို့50-60ယောက်ကတော့ဟိုဥစားကျွန်တော်တို့ဒီမိဘတွေလာခေါ်လို့ပြန်ပြီးတယ်ဆိုတဲ့သတင်းတွေထွက်တယ်ဒါကျွန်တော်တို့အဲ့လောက်အကြောင်းမလို့ကျွန်တော်ကစိုးရိမ်တယ်ကျွန်တော်တို့ကိုယ်တိုင်လည်းကိုကျွန်တော်ဖောင်ဒေးရှင်းနာမည်နဲ့ဖွင့်လာတဲ့ကျောင်းတဲ့ကျောင်းရှိတယ်အဲ့ဒီကျောင်းကျောင်းမှာကျောင်းသားရှစ်ရာလောက်ရှိတယ်နောက်ကျွန်တော်တို့ကိုယ်တိုင်ကထိုင်းစွ new Antoma, Pampio, Pampura Gizaga, General Draga, the girl, General, who don't look at the girl, the girl shot yard, ha. Any pine marama, Aluri Pana, Papiru Lebon, or the Anna Vinea, to know Suyaga, Tamatare, the Jerupina Yen, but a policy, Buaru, Madilula, Tabu Chapa, Papatanari, John Blue, Bangaruka Lidia, Pang and Dia Lesure, Pabito Lila, Jorogrene, who Bangoma Nibiro, Sulila, and Lu, Ade, a poesy, Shinidi, Joru, who Tribare, Drule, who drew down a chalet to Pivare, so Joru Kunaga Lepina Ilonis, or ဒီအဲ့ဒီနောက်ဆက်တွဲကတခြားနိုင်ငံတခြားပြည်နယ်နဲ့တိုင်းမှာရှိတဲ့မြန်မာရှိပြောင်းအလို့သမားကလေးတွေရဲ့အကြောင်းရောထိုင်းအကြောင်းတွေမှာတကယ်မြန်မာကလေးတွေအတွက်ပါကျွန်တော်စိုးရိမ်တယ်ဥပမာပြမဲဆောက်လို့နေရာမျိုးဆိုမြန်မာရှိပြောင်းအဖွဲ့အစည်းတွေနဲ့ဖွဲ့ထားတာကငါးဆက်၄ကြောင်းဟုတ်၆၄ကြောင်းရှိလို့ပြောတယ်ဒါပေမဲ့ဒါတော့မှတခြားထိုင်းကြောင်းတွေမှာလည်းကလေးတွေကတောင်းနေရှိပြီးတော့က ကိစ္စကို စနေနေ့ ကြာ လေ့လာပြီးတော့ လူအပ်တဲ့ ဌာန ဆိုင်ရာတွေ အစိုးရဖွဲ့တွေနဲ့ ဒါ ကျွန်တော်တို့ ပူးပေါင်း ဆောင်ရွက်မယ် ပူးပေါင်း ဆောင်ရွက်တင့်တယ် လို့ ကျွန်တော်တို့က အမြဲတမ်း လှုပ်ဆောင်မှုတွေတော့ လုပ်နေပါတယ်ဗျာ ဟုတ်ကဲ့
အခု လက်ရှိ ထိုင်း နိုင်ငံမှာ
ဟိုရွှေပြောင်းအလုပ်မြန်မာရွှေပြောင်းအလုပ်သမားတွေရဲ့ကလေးငယ်တွေဒီအားလုံးပေါ်မြန်မာကလေးငယ်တင်ကြားနေတာဟိုအရေအတွက်ခံမှန်းချေဘယ်လောက်လောက်ရှိမလဲဟိုတိတိကျကျပေါ့နော်တချို့ဌာနဆိုင်ရာအဖွဲ့အစည်းတွေရာဒီသူတွေသနာစာတန်းတွေတော့ဒီကျွန်တော်ဥယျာဉ်မလုပ်ထားပေမဲ့ကျွန်တော်တို့ဒီအကောလုံးပေါ့နော်ပညာရေးလုပ်နေတဲ့အဖွဲ့အစည်းတွေတခါကျမှကျွန်တော်တို့ conference လုပ်တယ်သူတို့ကျွန်တော်တို့ဟိုဒီတရင်ဌာနမျှဝေတယ်ဆိုတော့အနည်းဆုံးကကျွန်တော်တို့ထိုင်းမြန်မာစာသင်ကျောင်းတွေမှာတက်နေတဲ့ ကလေးတွေကကျွန်တော်တိုင်းနဲ့ရှိရှိတယ်လို့ကျွန်တော်တို့ထိုင်းကျောင်းမှာတက်သွားတဲ့ကလေးကလည်းတောင်းနဲ့ရှိရှိခဲ့ပြီးပြီထွက်လိုက်ဝင်လိုက်တယ်ပေါ့နော်အဲ့ဒီဆိုရင်ဆိုတော့အဲ့လောက်ပဲကျွန်တော်တို့ကတော့ဟိုအကြံပြင်းကျွန်တော်တို့ကတွေ့လို့ရတယ်ဒါပေမဲ့အခုကျွန်တော်ရဲ့ပြဿနာကရွှေပြောင်းပညာရေးလုပ်နေရတဲ့ပြဿနာကအဓိကကကျွန်တော်တို့ရဲ့ဟိုမနိုင်ဝင်နေကျွန်တော်ထမ်းနေရတယ်က
မြန်မာရှစ်ပြောင်းလို့တမားတွေကသူတို့ကလေးတွေပါခေါ်လာခေါ်လာချိန်မှာကျွန်တော်တို့ခါတိုင်းကျွန်တော်တို့ကျောင်းမှာဥပမာဖြစ်ဟိုကျောင်းသားဥကြီးကတက်ဝက်သူမဟုတ်သုံးပုံသုံးဆလောက်အဲ့လိုတက်သွားတဲ့ကျောင်းတွေမှာရှိတယ်ကျွန်တော်တို့ကျောင်းဆိုလို့ရှိရင်ဟိုပြီးခဲ့တဲ့အာနာမသိငယ်တုန်းကသုံးဟာကျော်ရှိတဲ့ကျောင်းကခုနှစ်ရောက်ရှိနေတယ်အဲ့တော့ဒီမြန်မာနိုင်ငံကရှစ်ပြောင်းကလေးငယ်တွေက Thai Bathas ကောက်လေသူတို့မဖြစ်မနေတင်ရမယ်အနေထားလေးရှိမှာပဲပေါ့နော်။ဆိုတော့အဲ့ဒီတို့ဒီကလေးတွေအတွက်ပညာသင်ကြားနေတဲ့အခြေအနေလက်တွေ့မှာရောဘယ်လိုရှိလဲရှင
်။ကျွန်တော်ဖွဲ့စည်းနေတာနှစ်ပိုင်းလုပ်တယ်ဆိုတော့တစ်ပိုင်းဒီကျွန်တော်တို့ကျောင်းမှာဗမာကလေးတွေကိုကျွန်တော်ဒီကျွန်တော်မြန်မာသင်ယူရောထိုင်းသင်ယူရောကျွန်တော်ကသင်ပေးတယ်ပေါ့နော်။ကျွန်တော်အခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုအရင်တော့ပေါ့နော်မိဘတွေကဗမာပြည်လဲပြန်မယ်ဆိုတော့ကျွန်တော်ဗမာပြည်ပြန်လို့ရအောင်ပြင်ဆင်ပေးတယ်။ဒါပေမဲ့အရင်တည်းကကျွန်တော်တို့ကမိဘရဲ့ညီပြီးတော့ထိုင်းပညာရေးရလဲဗာပဲပြောပြောကျွန်တော်တို့မြန်မာနိုင်ငံပညာရေးတွေတော့အများကြီးဟိုလက်တွေ့အသုံးချနိုင်တယ်ထိုင်းဘာသာစကားလည်းလက်တွေ့အသုံးချမယ်မြန်မာပြည်ထဲပညာရေးစနစ်ကပိုကောင်းတယ်လို့ကျွန်တော်တို့ကိုယ်တိုင်တွက်ချက်ပြီးတော့ထိုင်းကျောင်းကိုပို့တာရှိတယ်အခုဆိုလို့ရှိရင်လည်းကျွန်တော်တို့ကျောင်းမှာနေပြီးတော့ကလေးတွေ3 4 5နှစ်နေပြီးတော့ထိုင်းဘာသာစကားကိုကျွန်းကျွန်းကျင်ကျင်တက်ပြီဆိုတော့ကျွန်တော်ကထိုင်းကျောင်းကိုကျွန်တော်ကပို့တာပို့တဲ့အစီအစဉ်ရှိတယ်အဲ့ဒါကကျွန်တော်တို့ရှိမှာ9တန်း6တန်းနေပြီးလို့ရှိရင်ဟိုဘက်ခုမှသွားပြီးတော့9တန်း7တန်း9တန်းကျွန်တော်အဲ့လိုမျိုးပို့ပေးတာရှိတယ်ဒါကြောင့်မလို့ဟိုတခြားပေါ့နော်အခက်ခဲရတော့အစောပိုင်းကျွန်တော်ပို့ကစားမှာတော့အခက်ခဲတော့ရှိတာပေါ့ကလေးတွေကဘာသာစကားမတတ်တာတို့ဟိုကလေးတွေကိုနှိမ့်ချဆက်ဆံခံရတာမျိုးတွေစိုးရိမ်တာတို့တော့ရှိတယ်တကယ်လို့ကျွန်တော်တို့ပို့လိုက်တဲ့15နှစ်16နှစ်ကာလပြောမှာတော့ ไอ้ปฏิณาเนี่ยเราจีบมาไม่ใช่หูกะเลด้วยก็တော့ได้ปฏิณาไม่ใช่หรอกตรุกะเลเงเลปฏิณาไม่ใช่เลยเว้ยตรุสาติเองเนี่ยเว้ยตรุโหตัดตัวดาบ่เนเน่ตองเนี่ยด้วยไอ้จีได้กะเลดิบ่อะคือเลยอะแทนจองตาลีจ้ะတော့เนเน่อะแค่ๆใช่ดิ
အဲ့တော့ရလက်တရားကိုဘယ်လိုရှိလဲရှင်အခုဆိုရင်ပေါ့ session နှစ်လောက်တောင်ကြာလာပြီဆိုတဲ့ခါကျတော့ဒီတိုင်းကျောင်းတွေဖြစ်ဖြစ်ဒီဗမာကျောင်းနေရာနေပြီးတော့ဒီပညာတွေတင်လာတဲ့ကလေးတွေအခုနောက်ဆုံးရလက်ကောင်ဘယ်လိုအခြေအနေရှိလဲ
ရလက်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့လတုန်းကကျွန်တော်တို့ပြီးခဲ့တဲ့လဒီလထဲမှာပေါ့ဒီလထဲမှာ၃ရက်နေရကျွန်တော်တို့အထက်တန်းကျောင်းဖွင့်ဝယ်ရှိတယ်အထက်တန်းကျောင်းပေါ်တော့ဒါဂျပန်တန်ယုံနေနဲ့လာလှူတယ်အဲ့ဒီအချိန်မှာကျွန်တော်တို့အစောရလက်နဲ့ပတ်သက်တော့တို့ပူတည်ထားတော့တို့ NHK ပေါ့မြန်မာဟိုဂျပန်နိုင်ငံရဲ့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဒီတကယ်ဟိုသတင်းမီဒီယာပေါ့နော်နိုင်ငံကသတင်းမီဒီယာဌာနတွေပါခေါ်လာတယ်။နောက်ပြီးတော့ကျွန်တော်တို့ Netflix ပေါ့ကွာဒါတကယ်ရုပ်ရှင်အဲ့ဒါလည်းကျွန်တော်5မိနစ်ပညာရေးနဲ့ပတ်သက်ပြီးတော့လာရိုက်တယ်ရှိတော့အစောပြောတဲ့သူတို့ကဒီကျွန်တော်တို့ရဲ့ရလက်ကိုပူတည်ထားတယ်ဆိုတော့သူတို့အနေနဲ့ကျွန်တော်တို့ကျောင်းကိုတက်ပြီးတော့ကျွန်တော်တို့ကျောင်းကိုပဲဖြစ်ဖြစ်ကျွန်တော်တို့ကနေတဆင့်ထိုင်းကျောင်းကိုတက်ပြီးတော့ကလေးတွေထိုင်းနိုင်ငံထဲမှာအလုတ်ရနေတယ်ဘာအလုတ်တွေလုပ်နေလဲဆိုတာလာအင်တာဗျူးတယ်သူတို့ဘဝအရင်အချင်းနဲ့လက်ရှိရှင်နေကျွန်တော်တို့ရှိမှာရှင်းရင်ပြောမယ်ဆိုကျွန်တော်တို့ကျောင်းသားဟောင်းနေဒီပင်လယ်နားလည်းနေတော့ချက်ငါးဝဲဟိုတယ်ကြီးမှာတကယ်ဟို executive shop ဖြစ်နေတာတို့ manager တွေဖြစ်နေတာတို့ 7-11 မှာငွေကင်တွေဖြစ်နေတာတို့ဥမာတချို့ site တွေမှာဒါကအခြေခံလေးတွေပေါ့ဒါတွေကတော့ကျွန်တော်မြင်တာထင်တာလေတက္ကသိုလ်တွေဟို sorry hotel နဲ့ခီးသွားလာရေးဒီမှာ manager တွေစပွဲထူးမှန်းအဲ့ဒါမျိုးတွေလည်းအများကြီးရှိတယ်လို့ကျွန်တော်အဖွဲ့အစည်းမှာပြန်လုပ်ပြီးတော့ဘာသာပြန်တဲ့လူတွေလည်းရှိတယ်ဥမာဖြစ် time လုပ်ငန်းတွေမှာလည်းဘာသာပြန်တဲ့လုပ်ငန်းတွေလုပ်နေတဲ့ကျွန်တော်တို့ကျောင်းသားတွေရှိတယ်ဒါကတော့ကျွန်တော်တို့မြင်တာထင်တဲ့ကိစ္စပဲ
အဲ့တော့ထိုင်းနိုင်ငံမှာလည်းသူ့နိုင်ငံရဲ့ဒီပညာရေးမူဝါဒကလည်းရှိထားပြီးသားဆိုတော့အခုဒီလိုမြန်မာနိုင်ငံကတိုင်းနဲ့ချီရှိလာတဲ့ဒီရွှေပြောင်းကလေးငယ်တွေရဲ့ပညာသင်ကြားရေးနဲ့ပတ်သက်ပြီးသူတို့ရဲ့ရှင်းရှင်းလင်းလင်းပေါ့နော်မူဝါဒမျိုးရှိလာရှင
်ပြောရတယ်သူတို့လုံးဝရှင်းရှင်းလင်းလင်းပြတ်ထန်ပြီးတဲ့ဟာရှိတယ်အဲ့ဒါက2005ခုနှစ်တုန်းကပြတ်ထန်ခဲ့တဲ့ကျွန်တော်တို့အစောပြောတဲ့education for all ဆိုတဲ့ policy ရှိတယ်အဲ့ဒါဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာရှိနေတဲ့မိသည့်နိုင်ငံသားမဆိုဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံရဲ့ကလေးတွေဒန်းတူအခွင့်အရေးရှိတယ်ထိုင်းစုကကျောင်းတွေမှာပညာသင်ခွင့်ရှိတယ်ဆိုတဲ့မူဝါဒရှင်းရှင်းလင်းလင်းရှိတယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့မူဝါဒဆပြတဲ့အချိန်မှာရောကျွန်တော်တို့ပြတ်ထန်တဲ့အချိန်မှာပေါ့နော်ကျွန်တော်အဖွဲ့အစည်းနေတဲ့နိုင်ငံတကာအဖွဲ့အစည်းပေါ့ဒီ plan international တို့ save the children တို့ကျွန်တော်တို့ပေါင်းပြီးတော့အဲ့ဒီ campaign တွေကျွန်တော်လုပ်ခဲ့ဘူးလေဆိုလိုချင်တာကသူတို့ရဲ့ policy ကိုမူဝါဒကိုသူတို့လူမျိုးတွေသိအောင်အစပိုင်းကမသိသေးဘူးကျောင်းတွေကိုယ်တိုင်မသိဘူးကျွန်တော်တို့ကလေးလက်မခံတာလို့ရှိတယ်အဲ့လိုမျိုးတွေကျွန်တော်တို့လုပ်ပေးခဲ့တာရှိတယ်ဆိုတော့အခုကကျွန်တော်တို့ကိုယ်တိုင်လည်း session နဲ့ကျွန်တော်တို့ကျောင်းခွင့်ခဲ့လို့ပဲဒီဘက်ကရှိတဲ့ကျွန်တော်တို့တောင်ပိုင်းမှာရှိတဲ့တိုင်းအာနာပိုင်းတွေလူပုဂ္ဂိုလ်တွေကသိလို့ကျွန်တော်တို့ကျောင်းတွေပြဿနာမရှိဘူးလို့ကျွန်တော်နားလဲတာဟုတ်ပို့အရေးကြီးတာကျွန်တော်ကတစ်ချိန်တည်းမှာပြောတော့အဲ့တော့ဆက်ဆက်ပြီးတော့ကျွန်တော်ကပြောချင်တာကကိုအစိုးရလို့ပြောနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအစိုးရတွေပေါ့ဗျာဒါကိုကျွန်တော်တို့ထဲထဲဝင်စနစ်တကျဆောင်ရွက်တင်တယ်ထိုင်းအစိုးရနဲ့ကျွန်တော်ဆေးရဆောင်ရွက်တင်တယ်သူတို့ဘက်ကတော့ policy ရှိတယ်အဲ့တော့ကျွန်တော်တို့ဘက်ကဘာတွေတင်တယ်ဘာတွေလုပ်ပေးတယ်အဖြစ်လို့ဆိုတော့ရွှေပြောင်းအလို့သမားကလေးငယ်တွေရဲ့ပညာရေးကကျွန်တော်အမျိုးသားရေးတာဝန်တရားလို့ဖြစ်နေတယ်ဒီကလေးတွေပညာတတ်မှာဒီကလေးတွေတစ်ချိန်ချင်းမှာပမာပြူပြန်မှာဒီကလေးတွေကဒါနဲ့အတွေ့အကြုံနည်းပညာတွေရမှကျွန်တော်မြန်မာပြည်ပြန်တဲ့အချိန်မှာတို့အဆင်ပြေဖြစ်မယ်မြန်မာပြည်ရဲ့ဖွံ့ဖြိုးလုပ်ငန်းတွေကိုဝင်ရောက်ကူညီနိုင်မယ်ဆောင်ရွက်နိုင်ဒါကြောင့်မလို့ဒီအချိန်မှာထိုင်းဆိုရရဲ့ policy တွေရှိတာကတော့ရှိပြီးသားပဲဖြစ်တယ်ပို့ပြီးတော့ရေးကြည့်တာကကိုအစိုးရလို့ပြောနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအစိုးရတွေကပညာရေးကိုထဲထဲဖို့ထိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ
်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မတိကြမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်တည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကို ဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာနဲ့ခင်ဗျာ VOA အမြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇူလိုင်လ31ရက်နေ့သတင်းလာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်သူမြို့တော် Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျဲမှတ်စုမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတည်တည်တင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်အောင်ပါဆရာနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကနေပြီးတော့မတရားဖမ်းဆီးထောင်ချခံရတာတွေနောက်ဖမ်းဆီးခံထားတဲ့နိုင်ငံကြီးအကြီးအကဲတွေကိုတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေတင်းတဲ့တနည်းပို့ပြီးတော့တိုးပြီးတော့လှုပ်လာနေတယ်လို့ဆိုပါတယ်ဒီလိုလူရတွေကိုဆုံးသက်စေဖို့ဘယ်လိုမျိုးထိရောက်တဲ့အရေးယူအဖြစ်ပေးမှုတွေလုပ်သင့်ပါလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာတင်ဆက်ပေးထားပါတယ်ခင်ဗျာနားဆင်ကြည့်ပ
ါအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမတရားဖမ်းဆီးထောင်ချခံရမှုတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေအဆုံးသတ်စီဖို့ဘယ်လိုလှုံ့ဆော်သင့်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံရေးအကျဉ်းသားတွေထောင်ပြောင်းစဉ်လမ်းမှာပြစ်ဒဏ်ရှင်ခံရတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့ဇူလိုင်လဆန်းမှာထွက်ပေါ်ခဲ့ပါတယ်ဗမာနိုင်ငံလုံးဆိုင်ရာအကြောင်းသားများတမကအဖွဲ့ချုပ်ပဲခူးတိုင်းဒုတိယဥက္ကဋ္ဌကိုခန့်လင်းနိုင်အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုဒါယူအကျဉ်းထောင်ကရွှေပြောင်းစဉ်ဂျွန်လ29ရက်နေ့မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုနဲ့တေဆုံးခဲ့တယ်ဆိုတဲ့သတင်းကိုဇူလိုင်9ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်မြန်မာနိုင်ငံကလည်းဒါယူထောင်တွင်မှစစ်ကောင်စီလူသက်ပွဲများဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုဇူလိုင်12ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်အဲ့ဒီဆောင်းပါးမှာကိုခန့်လင်းနိုင်ကိုပြည့်ဖြူအောင်ခေါ်ကိုပြည့်ကိုစင်မြင့်ထွန်းခေါ်ရာလေးနဲ့ကိုအောင်မျိုးသူတို့တေဆုံးတာကိုအတည်ပြုနိုင်တယ်သူတို့ဂျွန်29ရက်နေ့ကတည်ဆုံသွားကြောင်းစာကိုဇူလိုင်9ရက်နေ့မှာမိသားစုတွေထံကိုထောင်ကအကြောင်းကြားစာပေးပို့တယ်။စာမှာဒိုက်ဦးထောင်ဦးစီးအရာရှိဦးကျော်စီရကလက်မှတ်ရေးထိုးထားတယ်။ဘာကြောင့်တည်ဆုံရတယ်ဆိုတဲ့အကြောင်းပြချက်မှာတော့ထောင်ပြောင်းစဉ်လမ်းမှာကားမောက်တယ်။ကားမောက်တဲ့အခါထွက်ပြေးဖို့ကြိုးစားလို့6လှန့်ပြစ်ခတ်ရမှာတည်ဆုံခြင်းဖြစ်တယ်လို့ထောင်ကမိသားစုတွေထံပေးပို့တဲ့စာမှာဖော်ပြထားတယ်လို့မြန်မာနောင်ရဲ့ဆောင်းပါးမှာရေးသားထားပါတယ်။ထောင်ပြောင်းရင်ခြေချင်းကနှစ်ယောက်ကိုတကွင်းခတ်တာမှုထွက်ပြေးဖို့မလွယ်ကူလှဘူးလို့ထောင်ပြောင်းအတွေ့အကြုံရှိတဲ့နိုင်ငံရေးအကျဉ်းသားတဦးရဲ့ပြောကြားချက်ကိုလည်းမြန်မာနောင်ဆောင်ပါးမှာဖော်ပြထားပြီးဒါဟာထွက်ပြေးတဲ့အကြောင်းပြပြီးအပြတ်ရှင်းတဲ့လုပ်ရလို့မှတ်ချက်ပေးပါတယ်
။ VOA ကလည်း88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းပြီး NLD လွှတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော့နိုင်ငံရေးတက်ကြွလှရှားသူကိုလှမျိုးအောင်နဲ့ကိုသူရစော်တို့ကိုစစ်ကောင်စီကကျိုးပေးကွမျက်ခဲတာတနစ်ပြည့်တဲ့ဇူလိုင်လ23ရက်နေ့မှာကွမျက်မှုတနစ်ပြည့်ချိန်ထောင်တွင်းတပ်ဖြတ်မှုတွေပိုများဆိုတဲ့သတင်းတပုတ်ဖော်ပြခဲ့ပါဗျ။အဲ့ဒီသတင်းမှာဒိုက်ဦးထောင်ကနေထောင်ပြောင်းစဉ်လမ်းမှာပြစ်ဒဏ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား၄ဦးအပြင်မြင်းချံထောင်မှာလည်းနိုင်ငံရေးအကျဉ်းသားဦးစိန်ဝင်းကိုထောင်ပြင်ခေါ်ထုတ်စစ်ဆေးပြီးပြန်ရောက်လာတဲ့အခါစစ်ကြောရေးမှရတဲ့ဒဏ်ရာဒဏ်ချက်တွေနဲ့တေဆုံးခဲ့ရတယ်လို့တာယာဝတီထောင်မှာလည်းနိုင်ငံရေးအကျဉ်းသားတဦးဟာအပြင်ခေါ်ထုတ်စစ်ဆေးစဉ်တေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအတင်း AAPP ကိုကိုးကားပြီးဖော်ပြထားပါတယ်။ဒါအပြင်အဆိုတော်လီလီနိုင်ကျော်ကိုလောက်ချံတက်ဖြတ်မှုတန်တရားနဲ့ဖမ်းဆီးခြင်းခံထားရသူကိုကောင်းစော်ဟိန်းနဲ့ကိုကျော်သူရတို့ကိုလည်းဇူလိုင်လ6ရက်နေ့ကလုံခြုံရေးတပ်ဖွဲ့တွေကိုတွန်းထိုးပြီးထွက်ပြေးဖို့ကြိုးစားတဲ့အတွက်ရန်ကုန်မြို့တနေရာမှာပြစ်ဒဏ်ခဲ့ရတယ်လို့စစ်ကောင်စီကမီဒီယာတွေကိုပြောကြားခဲ့ပါတယ်
။ဒီလိုဖြစ်စဉ်တွေနဲ့ပတ်သက်လို့ AABP တာဝန်ရှိသူတဦးကတော့ပိုပြီးဆိုးလာတာကလည်းဒါရှင်းပါတယ်။စီအိုစုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနိမ့်နေတဲ့ရှုံးနိမ့်မှုကိုလက်မခံနိုင်ဘဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံစံမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်မယ်။မတရားတပ်ဖြတ်ထားတွေထောင်မတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့ညှဉ်းပန်းနှိပ်စက်မှုပေါင်းမျိုးစုံနဲ့ကျူးလွန်ကြတာဖြစ်တယ်။တေးကြပေါ့ဒါကဘယ်ခေတ်ဘယ်ကာလနဲ့မှမတူတဲ့ခေတ်အခြေအနေကိုရောက်နေတာပါလို့ VOA ကပြောကြားခဲ့ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တပ်ဖြတ်မှုကြောင့်တေဆုံးသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းထောင်ချခံထားရသူပေါင်း2000နီးပါးရှိတယ်လို့ AABP ကထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလည်း စစ်ကောင်စီရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အာဏာရှင်စနစ်အဆက်ဆက်မှာနိုင်ငံရေးအကျဉ်းသားတွေကိုအညှိုးတကြီးနဲ့နှိပ်စက်တာတွေတပ်ဖြတ်တာရှိခဲ့ပါတယ်အခုနောက်ပိုင်းမှာထူးခြားချက်ကတော့ထောင်ပြောင်းနေဆိုပြီးတော့လှုပ်ဆောင်နေအဲဒီအရာမှာထွက်ပြေးရဆိုတဲ့အကြောင်းပြချက်နဲ့တပ်ဖြတ်တာဒါကပြောမယ်ဆိုရင်တော့ဒီတပ်ဖြတ်မှုတွေဖန်တီးပြီးတော့အမှုစဉ်ပြီးလှုပ်ဆောင်တဲ့အချက်တွေပဲဖြစ်တယ်ဆိုတဲ့သက်သေတွေရရှိပါတယ်ဘလို့မှထွက်ပြေးမှုမလုပ်နိုင်တဲ့အနေအထားမျိုးမှာဒါကိုအကြောင်းပြပြီးတပ်ဖြတ်မှုကလိန်လေလှည့်စားသောနောက်ထပ်နိုင်ငံရေးအကျဉ်းသားပေါ်မှာအကြမ်းမှုလူတတ်မှုပဲဖြစ်ပါတယ်ဒါတွေကိုကျွန်တော်တို့ဖော်ထုတ်ဖို့လိုအပ်မယ်ဒါတွေမဖော်ထုတ်နိုင်ဘူးဆိုရင်နောက်ထပ်ဒါတွေဆက်ပြီးတော့ဖြစ်သွားမှာပါပဲဖော်ထုတ်ရင်မကဘဲနဲ့ဒီကိစ္စမှာပါဝင်ပတ်သက်တဲ့သူတွေကထောင်စည်းကမ်းတွေချိုးဖောက်ဝင်မကဘဲတက်ပြတ်မှုရစဲ့ယုံမှစွာဖြင့်ကြံစီမှုဒါတွေနဲ့တရားဆွဲဆိုပြီးတရားဥပဒေရဲ့စီရင်မှုခံမှုအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ပါတယ်
ဒါကြောင့်လေမြန်မာနိုင်ငံအတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေဥပဒေမဲ့တရားလွတ်လပ်တပ်ဖြတ်မှုတွေဇက်တိုက်လုပ်နေတဲ့စစ်ကောင်စီကိုအပြစ်ပြစ်ဆိုင်ရာရာဇဝတ်ခုံရုံး ICC မှာစစ်ဆေးအရေးယူဖို့ဇူလိုင်လ6ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဖာမှာလုပ်တဲ့လူအခွင့်အရေးကောင်စီရဲ့53ကြိမ်မြောက်အစည်းအဝေးမှာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးဗော်လ်ကာထက်ကပြောကြားခဲ့တာတွေ့ရပါတယ်စစ်ကောင်စီကတော့ထုံးစံအတိုင်းလူအခွင့်အရေးမဟာမင်းကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးဟာပြည်တွင်းရေးတက်တတာဖြစ်ကြောင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်ခြင်းမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်
။အခုလိုနိုင်ငံရေးအကျဉ်းသားတွေညှဉ်းပန်းနှိပ်စက်တပ်ဖြတ်ခြင်းခံနေရတာနဲ့ပတ်သက်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့မတရားဖမ်းဆီးထောင်ချတာတွေစိတ်မထင်ရင်မထင်သလိုညှဉ်းပန်းနှိပ်စက်တပ်ဖြတ်နေတာတွေဟာဆက်အာဏာရှင်စနစ်ရှိနေတဲ့ရေတော့ကြုံနေကြရမှာပဲ။ပပျောက်သွားဖို့မမြင်ပါဘူးစစ်ဘိုလ်ချုပ်တွေအခုလိုရရက်ဆက်ဆက်စိတ်ထင်တိုင်းကျဲနေတာဟာအတိတ်ကသူတို့လုပ်ရတွေအတွက်အပြစ်ပေးအရေးယူခြင်းမခံခဲ့ကြရလို့ပါပဲနိုင်ငံရှိရေးကြည့်ကြရမယ်အမျိုးသားပြန်လည်ရင်ကြားစီရေးအဲ့ဒါတွေကြောင့်စစ်ဘိုလ်ချုပ်တွေရဲ့တပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်ခဲ့တဲ့လုပ်ရတွေဟာအရေးယူအပြစ်ပေးခြင်းမခံခဲ့ကြရပဲပြည်တံတွေကနေကင်းလွတ်နေခဲ့ကြပါတယ်ဒါကြောင့်လဲစစ်ဘိုလ်ချုပ်တွေဟာပိုအတင့်ရဲလာကြတယ်ဒါကြောင့်ဒီဒီကြိမ်မှာတော့ transitional justice လို့ခေါ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုကိုမဖြစ်မနေလုပ်ကြရပါမယ်။ဘယ်လိုနည်းနဲ့မှစစ်ဘိုလ်ချုပ်တွေကိုပြည်တံတွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးလို့သဘောထားမှတ်ချက်ပေးပါတယ်ခင်ဗျာ
။ဆောင်းမရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြောင်းကမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါ။နောက်ထပ်အပတ်စဉ်စီစဉ်တစ်ခုတင်ဆက်ပေးပါမယ်။ISP ရဲ့ Cyclone Mukha လွန်ကယ်ဆယ်ရေးနဲ့ပြန်လည်နယ်လန်ထမှုအကြောင်းအရာဒီဒေကာကောင်းထုတ်ချက်တချို့ကိုဒီတစ်ပတ်မြင်ငွေ့ချက်မှတ်စုအချက်လက်အခြေပြုပိုင်းခြားဖော်ပြထားတာဖြစ်ပါတယ်ခင်ဗျာရှုစားကြည့်ပ
ါအခုတစ်ပတ်မှာတော့ISB ကပြင်ရောင်းဝအဖွဲ့ဝင်နေစီနှစ်ပတ်တစ်ချိန်ပို့ပေးနေတဲ့ insight email မှာပါတဲ့ cyclone mocha အလွန်ကယ်ဆယ်ရေးနဲ့ပြန်လည်နယ်လန်ထမှုအကြောင်းအရာတွေကကောက်နှုတ်ချက်တချို့ကိုတင်ပြပါမယ် cyclone မုန်တိုင်း mocha အလွန်ပြန်လည်ထူထောင်ရေးအကူအညီတွေနှောင့်နှေးနေစေပါပဲမြန်မာနိုင်ငံကို mocha cyclone မုန်တိုင်းဝင်ခဲ့တာနှစ်လကျော်ကြာခဲ့ပါပြီမုန်တိုင်းကြောင့်လူ145ဦးသေဆုံးခဲ့တယ်လို့ကျပ်ဘီလီယံ500ကျော်လောက်ပျက်စီးခဲ့တယ်လို့စစ်ကောင်စီကပြောထားပါတယ်ဒါပေမဲ့မောခါကြောင့်ထိခိုက်သူ 1.6 တန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါဗျ။ပြန်လည်ထူထောင်ရေးအတွက်အမေရိကန်ဒေါ်လာ333တန်းလိုမယ်လို့လည်းပြောထားပါဗျ။အခုထိတော့အမေရိကန်ဒေါ်လာ22တန်းပဲရပါသေးတယ်။ပြန်လည်ထူထောင်ရေးအတွက်ရန်မုံငွေအရနည်းနေတယ်လို့မြေပြင်မှာလည်းဝမ်းနည်းဝယ်ရာတွေဖြစ်နေပါဗျ။မြေပြင်သတင်းတွေအရလည်းမောခါအလွန်ကယ်ဆယ်မှုအကူအညီရသူနှဲပါနေပါဗျ။အခြေအတွက်အားဖြင့်20ရာခိုင်နှုန်းလောက်ပဲကယ်ဆယ်မှုအကူအညီရတယ်လို့ဆိုကြပါတယ်။ရခိုင်တပ်တော် AA ရဲ့ထုတ်ပြန်မှုအရဆိုရခိုင်ပြည်သူ85ရာခိုင်နှုန်းလောက်ပဲအမိုးကောင်ပြန်ရောက်ပါသေးတယ်။ဒီနေရာမှာစစ်ကောင်စီရဲ့အဟန်တားတွေကြောင့်လည်းအခက်ကြုံနေကြရတာတွေရှိပါတယ်။ပုံတိုင်းတဲ့ဒေသတွေစီခရီးသွားခွင့်တည်ယူပို့ဆောင်ရေးနဲ့ပ ဖြန့်ဖြူးရေးဆိုင်ရာဆုံးဖြတ်ချက်တွေကိုစစ်ကောင်စီကဆိုင်းငံ့ထားဆဲဖြစ်ပါတယ်။အကူအညီအမှန်တကယ်လိုအပ်နေသူတွေစီဖြန့်ဖြူးခွင့်ပေးဖို့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။မောခာမုံတိုင်းတင်ဒေတာတွေစီအကူအညီနောင်နှေးမှုမှာစီမံခန့်ခွဲမှုပြဿနာတွေကိုလည်းကြားနေရပါတယ်။စစ်ကောင်စီကနိုင်ငံတကာအကူအညီတွေကိုမုံတိုင်းတန်တဲ့ဒေတာတွေစီတိုက်ရိုက်မပိုခိုင်းပါဘူး။ပေးလာတဲ့အကူအညီတွေကိုလေရင်တမောတွေကတစ်ဆင့်ရန်ကုန်မြို့စီအရင်ပို့ခိုင်းပါတယ်။ပြီးတော့မှသူတို့ရဲ့အစီအစဉ်နဲ့မှုန်တိုင်းနိုင်ငံဒေသတွေစီကိုပြန်တည်ကြပါတယ်။စစ်ကောင်စီရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုစင်တာ DMC ကပေါင်းစပ်ညှိနှိုင်းဆောင်ရွက်ပေးနေပေမဲ့စီမံခန့်ခွဲမှုပြဿနာတွေကရှိနေပါတယ်။ဒီပြဿနာတွေဟာစစ်ကောင်စီရဲ့လုံခြုံရေးစဉ်စားချက်လုံခဲမှုတွေကြောင့်လည်းဖြစ်နိုင်ပါတယ်။မိုးခါမှုန်တိုင်းနိုင်ငံဒေသတွေအတွက်ပြန်လည်ထူထောင်ရေးကကြံ့ကြာနိုင်ခြင်းရှိပါတယ်စစ်ကောင်စီရတဲ့ပြည်တွင်းအကူအညီကအမေရိကန်ဒေါ်လာ19သန်းဝန်းကျင်ပဲရှိပါသေးတယ်ကုလသမဂ္ဂကပြောထားတဲ့အမေရိကန်ဒေါ်လာတန်330ကျော်နဲ့ရှင်ရင်စင်ပစက်နှံပတ်တလောက်ပဲရှိအောင်ပါပြည်တွင်းအကူအညီတတ်တဲ့ဆိုရင်ပြန်လည်ထူထောင်ရေးမပြောနဲ့ကယ်ဆယ်ရေးတောင်ခက်ခဲနိုင်ပါတယ်စီမံခန့်ခွဲမှုပြဿနာတွေနဲ့အခုတိုင်းဆက်သွားနေရင်ပြန်လည်ထူထောင်ရေးကကြံ့ကြာပြီးထီရောက်မှုမရှိတာတွေဆက်ဖြစ်နေနိုင်ပါတယ
်အခုတော့မြန်မာပြည်မှာဗီဇာများအစီအစဉ်လှည့်ကျလာပါပြီပြည်သူတွေရဲ့ယင်ဖွင့်လာတွေအကြံပြုလှတွေကိုမိုင်းတန်လာကျော်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဖီလီကို Facebook တို့ Radio တို့ BSN တို့တမျိုးမျိုးနဲ့နေ့စဉ်နားတော်ရအစဉ်ဖြစ်ပါလေ VA TVV မျက်စိမတို့ဟာကျွန်တော်ဘဝရဲ့အဖော်မှန်ပါဗျာပြောရမယ်ဆိုရင် Radio ဆုပ်လေးနဲ့ VA ကို65-66လောက်ထဲကနားဆင်လာခဲ့တာပါတဲ့ဟုတ်ကဲ့နှစ်ပေါင်းများစွာနားဆင်လာတဲ့တော်ရရှင်ခုလေနောက်ဆုံးပေါ်နီးပညာကိုတုံးပြီးတော့ Facebook မှာစာလာရေးလာပါတယ်နောက်ထပ်တော်ရရှင်ကတော့အရင်တစ်ဘက်ကပဲအီးမေးလ်နှစ်ခါရေးပို့လာသေးတဲ့ပါကြီးအေးပါဒီတစ်ခါတော့သူက
မင်္ဂလာပါ VOA ရေးအရင်တစ်ဘက်ကကျွန်တော်စာနဲ့ဆောင်ကြောင်းလုံများသွားတယ်ဆိုလို့အထူးပဲတောင်းပန်ပါရစေခင်ဗျာဖြစ်စဉ်ကဒီလိုပါပထမစာနဲ့တူမပို့လဲရတဲ့စာချမ်းတွေရေးခဲ့ပါလေအဲ့ဒီစာချမ်းတွေ delete လုပ်ရင်ပထမစာပါပါသွားတယ်ထင်ပြီးတော့အီးမေးလ်နဲ့ပို့လိုက်တာကြောင့်နှစ်ခါပို့သလိုဖြစ်သွားတာပါနေ့စဉ်သတင်းလောဖတ်ရှုလို့ရနေပါပြီကျေးဇူးပါဒီနေ့ VOA app ကဖတ်ရတာပို့ပြီးတော့အဆင်ပြေသလိုပါပဲခင်ဗျစလုံးကြီးကြီးဖောင့်ကြီးကြီးနဲ့မို့ပါဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းကြပါစေ
ဟုတ်ကဲ့ပါ VOA app ကိုကြည့်ရတာအဆင်ပြေတယ်ဆိုလို့ဝမ်းသာပါတယ်နော် VOA app မရှိသေးတဲ့သောရရှင်တွေလည်း VOA app ကို download လုပ်ထားဖို့မှာချင်ပါတယ်နောက် Facebook တို့ YouTube တို့မှာ VOA ကထုတ်လွှင့်မှုတွေကိုကြည့်ရှုတာအဆင်မပြေဖြစ်တဲ့အခါမျိုးမှာ VOA app ကနေပြီးသတင်းတွေကိုဖတ်နိုင်အချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်အခုဆက်ပြီးတော့စစ်အာဏာသိမ်းမြန်မာနိုင်ငံမှာပညာရေးနဲ့ပတ်သက်လို့စိတ်ပူပန်ပြီးတော့ရေးလာကြတဲ့စာတွေကိုဝေမျှပေးကြပါမယ်။ဒီလိုမျိုးပညာရေးနဲ့ဆိုင်တဲ့စာတွေမပြောခင်တော့အเจ้าမှာကတိကောင်ဖြစ်ရပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။ View Wine of the Wine တို့တွေကိုစိတ်နှစ်ပါးရှင်လန်းချက်မြေ့ကြပါစေလို့ယောနသန်ဇင်ယောဆိုတဲ့သရရှင်ကအရင်နှုတ်ခွန်းဆက်လာတာပါ
။မင်္ဂလာပါ VOA ကျွန်တော်က Grade 12ကျောင်းသားတယောက်ပါစစ်တလောက်ကကျောင်းတွေမှာကျောင်းတက်နေရတဲ့ကျွန်တော်တို့မှာအရာရာဟာအာဏာရှင်ဆန်နေတယ်လို့ပဲထင်မိပါတယ်အခုရက်ထဲကျောင်းတွေမှာကျောင်းကောင်စီဆိုပြီးဖွဲ့ကြပါတယ်ကျောင်းကောင်စီတချင်းဆိုရတဲ့အထက်မှာကျောင်းသွင်းဒီမိုကရေစီထူထောင်မိတယ်ဗျာအာဏာရှင်တွေအုပ်ချုပ်နေတဲ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဆိုပြီးအော်နေရတာလူကြောင်ရှက်စရာကြီးမြန်မာပြည်ကြီးအမြန်ဒီမိုကရေစီရကြင်ပါပြီဗျာ
ကျောင်းမှာကျောင်းကောင်စီဖွဲ့ကျောင်းတွင်းဒီမိုကရေစီထူထောင်မယ်လို့ပြောနေတာရည်ကျင်းပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်ကျောင်းသားတယောက်ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါမယ် ူကတော့ CDM ចောင်းသားတယောက်ပါလို့ဆိုလာပါတယ
်။အခုခေတ်ကခေတ်ပြည့်ကြီးဆိုတော့ကျွန်တော်စကားစကားဖွင့်တဲ့ចောင်းကိုလည်းမတက်ချင်ပါဘူး။ NUG ဘက်ကဖွင့်တဲ့ចောင်းကိုတက်ချင်ပေမဲ့ကျွန်တော်တို့ကအခြေခံလူတန်းစားတွေလေ Wi-Fi ဘိုးမတက်နိုင်လို့ SIM ကတ်နဲ့သုံးရပါတယ်။ဒါပေမဲ့ data တန်ဖိုးကလည်းဈေးမြင့်နေပါတယ်။နောက်ပြီးတော့ NUG ចောင်းကိုတက်ဖို့ကစကားစကားဟိုနေရာမှာဖမ်းလိုက်ဒီနေရာမှာဖမ်းလိုက်နေဆိုတော့မိဘကလည်းစိတ်မချပါဘူး။အဲ့ဒါကြောင့်ကျွန်တော်တို့ပညာရေးဘလို့ဆက်ဖြစ်မလဲဆိုတာအနာဂတ်ကိုတွင်းရင်စိတ်ပူနေမိပါတယ်ဒီအကြောင်းတွေကိုမြို့သားညီညွတ်ရေးဆိုရသိအောင်ဖော်ပြပေးပါခင်ဗျာ
ဟုတ်ကဲ့ဒီတော့ရရှင်ကဘေးကင်းကင်းလုံလုံခြုံခြုံနဲ့တက်ကတူတက်နိုင်မဲ့တင်းတန်းလေးများရှိရင် link လေးဖြစ်ဖြစ်ချပေးပါဆိုပြီးတော့ပြောလာပါတယ်ရှင်နောက်ထပ်ဒီပညာရေးနဲ့ပတ်သက်လို့ပဲရေးလာတဲ့တော့ရရှင်တယောက်ရဲ့စာကိုလည်းဆက်ချင်ပါတယ်သူကတော့VOE နဲ့မြန်မာပြည်သူပြည်သားတွေအတွက်သတင်းမှန်တွေပြန်ကြားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့စကားချီပြီး VOE သတင်းတွေကို Facebook မှာရော Radio မှာပါအမြဲမပြတ်နားဆင်ကြည့်ရှုပါတယ်တဲ့ဆယ်ကျော်သက်လူငယ်တို့ရေးလာတာဖြစ်ပါတယ
်တမိရင်တွေကခန်းစားရတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းလို့ပါနိုင်ငံတကာ RC ကိုလည်းအရောက်ပို့ပေးစီခြင်းပါတယ်တမိတို့မြန်မာနိုင်ငံမှာစကစ2021 February 1ရက်နေ့အာနာစာသိမ်းပြီးကတည်းကလူအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်လူသားချင်းစာနာမှုဆိုတာမရှိသလောက်ပါပဲရှင်။နိုင်ငံတကာလူသားချင်းစာနာမှုအမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးသဘောတူစာချုပ်တွေထုတ်ပြန်ထားတာရှိပေမဲ့တမီးတို့မြန်မာနိုင်ငံမှာဘာအခွင့်အရေးမှမရှိဘူးလေ။အခုဆိုတမီးတို့တွေကြောင်းနေရမယ့်အရွယ်မှာကြောင်းမတက်ရပါဘူး။မတက်ရတာလည်းအာဏာရှင်ကိုမကြိုက်လို့ပါ။ဒါပေမဲ့စိတ်ထဲမှာအမှန်တကယ်ဝမ်းနေရတာကအမေရိကန်ကယူကရိန်းကိုအားတက်သေးရောဒေါ်လာတန်းနဲ့ချီကူညီပေးမယ်။တမီးတို့မြန်မာနိုင်ငံမှာတော့ဒါမျိုးအကူအညီမရသေးလို့လေ။တန်းလိုက်ညှိတာမဟုတ်ပေမဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုတော့အခုထိအားကိုမျှော်လင့်နေသေးပါပဲကုလသမဂ္ဂစီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းအလုံးနဲ့မှရှုတ်ချနေတာက၅ပုံ၄ပုံလောက်ရှိမယ်လို့ထင်ပါတယ်သူတို့အဲ့လိုရှုတ်ချနေတာထက်လက်တွေ့ထိရောက်တာတွေကိုအသားပေးလုပ်ပေးနိုင်မှုတောင်းဆိုချင်ပါတယ်စကားဆရဲ့အကြမ်းဖက်မှုကြောင့်ကလေးလူကြီးမရွေးတိရစ္ဆာန်တွေပါမကျန်ဒုက္ခရောက်အသက်ဆုံးရှုံးကြရတာကိုစာနာနားလည်ပေးပြီးကူညီထောက်ပံ့ပေးနိုင်ကြဖို့နိုင်ငံတကာစီကိုအရောက်ပို့ပေးပါရှင်
လလကောင်းမွန်တဲ့နိုင်ငံတော်ကြီးနဲ့အတူအဆင့်မြင့်ပညာရေးစနစ်နဲ့အမြဲဆုံးပညာသင်ခြင်းနေပါပြီဆိုတော့ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်နေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့လက်ခံရရှိပါတယ်။ဒီထက်မှာဒီသောရရှင်တယောက် NUG ကိုပြောပြပါအောင်ဆိုပြီးတော့ NUG ကိုသူတိုက်ရိုက်ဆက်သွယ်လို့မလွယ်ကူတဲ့အတွက်ကြောင့်မလို့ VOA ကနေတစင်ပြောချင်ပါတယ်ဆိုပြီးတော့စာရှိရှိတစောင်းရေးလာပါတယ်
။ NUG ကိုပြောပြပါအောင်ဗျာ။ပြည်သူအတန်သာအဓိကဆိုပြီးတော့ပြည်သူအတန်ကိုဘယ်နေရာကနေပြီးတော့ပြောခွင့်ရပါမလဲလို့ email တရားကြောပို့တာ reply မရလို့ပါ။လက်ရှိပြည်သူတွေမှာကဘသူကိုကြောက်မှန်းမသိအရန်ကိုခက်ခဲဒုက္ခရောက်နေကြတာပါပညာရေးအတွက်မြန်မာပြည်မှာကမိဘတွေမှာအတန်းတက်မှပညာရေးပြီးတဲ့ထင်တဲ့သူတွေကိုဆွဲဆောင်စည်းရုံးမှုမလုပ်ဆောင်ဝင်တဲ့အတန်းတင်ပေးနိုင်တဲ့ပုဂ္ဂလိကကျောင်းတွေဒါမှမဟုတ်မြို့ပေါ်ကကျောင်းတွေမှာတွားထားတဲ့မိဘတွေကို NUG ကျောင်းမှာမတက်လို့ရှင်ရွာကနေပါပြောင်းအောင်မယ်ဆိုတဲ့အထက်ကအမိတ်ဆိုပြီးတော့အောက်ခြေမှာအာဏာပြနေကြပါတယ်နောက်ပြီးတော့ဒလန်ဒါမှမဟုတ်သတင်းပေးဆွဆွဲချက်တွေနဲ့တခြားစစ်စည်းစုံစမ်းမှုတွေမလုပ်ဖက်နဲ့တဦးနဲ့တဦးအမြင်မကြည်လို့တိုင်ကြတာနဲ့တပ်ပြက်မှုတွေလည်းရှိလာနေပါတယ်။မျိုးဦးတော်လိုင်းကြီးဟာအာနာရှင်တော်လိုင်းကြီးဖြစ်ပြီးတော့အာနာရှင်တွေကိုတော်လိုင်းကြီးနဲ့အာနာရှင်တွေဖြစ်မသွားဘူး NUG အနေနဲ့အထူးကြက်မှတ်လှုပ်ဆောင်တင့်နေပါပြီ။ NUG အနေနဲ့မကွေးစကိုင်းကပကဖပါဖတည်ရင်းတွေအချင်းချင်းကြားညှိနှိုင်းမှုမရှိတာအဆင်မပြေဖြစ်နေတဲ့ကိစ္စရပ်တွေကိုလည်းထိထိရောက်ရောက်ကင်တွယ်တင့်နေပါပြီ။ပြည်သူဆက်ဆံရေးပညာပေးလေးလည်းကုဖွဲ့ကလူတွေကိုတင်ပေးပါအောင်ခုပြောနေတာကရေစကြိုမျိုးနယ်ကအဖြစ်ပြက်တွေကိုခြေခံပြီးပြောနေတာပါလို့ VOE ကနေတဆင့်ပြောပြပါဗျာကျေးဇူးပ
ါဟုတ်ကဲ့ပါဒီသောရရှင်က NUG ကိုပြောပေးပါဆိုပြီးတော့သူဆက်သွယ်ရခက်ခဲနေတဲ့အတွက်ကြောင့်မလို့အခုလိုမျိုး VOE ကနေပြီးတော့သူ့ရဲ့ထင်မြင်ယူဆချက်နဲ့ပြောချင်တဲ့ဟာတွေကိုထုတ်ပြီးတော့ပြောလိုက်ရပါတယ်ဆိုပြီးတော့စာရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့
ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြတက်ဆက်ပြီးတဲ့မြန်မာပြည်မှာပေးစာများစီစဉ်ဖြစ်ပါတယ်။အခုတော့ထူးခြားဆန်းပြအစီအစဉ်လှည့်ကြလာပါပြီ။ဗြိတိနိုင်ငံလန်ဒန်မြို့က Victoria and Albert ပြတိုင်မှာတာမန်လူရုပ်ထုတွေကိုသမိုင်းဝင်ရုပ်ထုတွေဘေးမှာပြပါလေ။လီထူးစရာမလို့တဲ့ကားတိုင်ယာတွေကို American နိုင်ငံ Los Angeles မြို့အခြေစိုက် Spot Tire Company ကမေးစလိုက်ပါလေ။ဒီလိုမျိုးကဘာတလွားကထူးခြားဆန်းပြသတင်းတွေကိုကိုကြီးညက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါရခင်ဗျာ။ရှုစားကြည့်ပါ။
ဗြိတိနိုင်ငံလန်ဒန်မြို့က Victoria and Albert ပြတိုင်မှာတာမန်လူရုပ်ထုတွေကိုတမိုင်းဝင်ရုပ်ထုတွေရဲ့ဘေးမှာပြသထားပါတယ်။ဒီရုပ်ထုတွေဟာအမှုပညာရှင် Thomas G. Price ဖန်တီးထားတဲ့ရုပ်ထုတွေဖြစ်ပြီးတော့တာမန်လူမဲရုပ်ထုတွေနေ့စဉ်သွားလာလှုပ်ရှားမှုတွေကိုရုပ်ထုဖြစ်နဲ့ဖန်တီးထားတာပါ။ဒီ Victoria နဲ့ Albert ပြတိုင်မှာထုံးစံအဖြစ်ကတော့လူပြိုတွေရဲ့ရုပ်ထုတွေ Greek နဲ့ဖျားနဲ့ဖျားမတွေရဲ့ပုံလူရုပ်ထုတွေကိုပြသထားတာဖြစ်ပြီးတော့အခုတာမန်လူရုပ်ထုတွေကတော့ပြတိုင်တွေရဲ့ရိုးရာထုံးစံကိုချိုးဖျက်ပြီးတော့ပြသထားတာပါ။သူအမှုပညာကျောင်းသားဘဝကလေးကပြားလိုက်တွေကိုရောက်ရင်အခုလိုတံမိုးကြီးရဲ့ရုပ်ထုတွေကိုပဲမြင်ခဲ့ရပြီးသူလိုကိုလိုတာမန်လူတွေရဲ့ပုံတွေကိုမမြင်ခဲ့ရတာကြောင့်အခုလိုတာမန်ရုပ်ထုတွေကိုဖန်တီးခဲ့တာဖြစ်တယ်လို့ Price ကပြောပါတယ်။ကြီးရုပ်နဲ့ကျူရုပ်တွေဖြစ်မဖန်တီးခင်မှာ Digital ဤပညာနဲ့ကနဦးပုံချမ်းရေးဆွဲခဲ့ပြီးလူတဦးတစ်ယောက်ရဲ့ပုံတွေကိုအခြေခံတာမဟုတ်ပဲဗြိတိန်မှာရှိတဲ့လူမဲအတိုင်းဝိုင်းအပေါ်အခြေခံပြီးဖန်တီးခဲ့တာဖြစ်တဲ့အကြောင်း Price ကပြောပါတယ်။ဒီရုပ်ထုတွေကိုရှေ့လာမဲ့ဒီ2024ခုနှစ်မေလအထိပြသထားမှာဖြစ်ပါရဲ့ရှင
်လေထိုးစရာမလိုတဲ့ကားတာယာတွေကို American နိုင်ငံ Los Angeles မြို့အခြေစိုက် Smart Tire Company ကမိတ်ဆက်လိုက်ပါတယ် American အာကာသစူးစမ်းလေးလာရေး Agency NASA ကဒီတာယာတွေကိုလကဘာပေါ်မှာသုံးနေခြင်းအတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ရိုးရိုးတာယာတွေထက်ပိုကောင်းပါတယ်လေထိုးစရာမလိုတဲ့အတွက်ဘိန်းပေါက်တာမျိုးမဖြစ်နိုင်သလိုရာဘာသုံးတာယာတွေထက်ပိုကြာရှည်ခံပြီးရေရှည်အသုံးခံတာပါ Shape Memory Alloy SMA လို့ခေါ်တဲ့ဆွဲဆက်နိုင်တဲ့ Spring လို့တတ်တူလေးတွေကိုစကားပုံစံရက်ထားတဲ့ကားဘိန်းဟာရာဘာလိုပဲဆွဲဆက်နိုင်ပြီး Titanium တတ်တူတွေလိုခိုင်ခန့်တာပါစွန့်ပြစ်ရာဘာကားတာယာတွေကထွက်တဲ့ဓာတုပစ္စည်းတွေကြောင့်ကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်ဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးဒီ smart car tire ဟာဆိုရင်ကားတက်တန်းတစ်လျှောက်လဲစရာမလိုဘူးလို့ company CEO Al Gore ကပြောပါတယ် smart tire တွေဟာကတ်တရားလမ်းကိုကုတ်အားရှိအောင်အပြင်ဘက်မှာ rubber တက်ဆင်ရပြီးတော့ကုတ်အားမရှိတော့ရင်အပြင်ပိုင်းလေးကိုပဲလဲပေးရမှာပါဒါကြောင့်အခုလိုနည်းပညာအသင်းနဲ့ကား tire ကိုဈေးကွက်မှာလာမဲ့2024ခုနှစ်ရွေးဥရာသီမှာရောင်းချနိုင်ဖို့စီစဉ်နေပါတယ်ခင်ဗျာ
နေ့စဉ်နှစ်တိုင်းကမ္ဘာတဝန်းကျပ်ဦးထုတ်လုပ်တဲ့လုပ်ငန်းတွေမှာကျပ်ပေါက်အခြေအနေတွေ9ဘီလီယံလောက်အသက်ခံနေရတာကိုဖြေရှင်းမယ်နည်းလမ်းတစ်ခုကို Instream ဤပညာကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်။ကျပ်ပေါက်အခြေအနေတွေဟာဥလဲမဥနိုင်အသားစားဖို့အထွက်လည်းမဟုတ်တာကြောင့်ကျပ်ဦးထုတ်လုပ်တဲ့လုပ်ငန်းတွေကအကောင်ပေါက်ဘဝမှာခရေကအသက်ပြေကြတာပါ။
အခုတီချူလိုက်တဲ့နီလန်ကတော့ကြက်ထီးဖြစ်လာမဲ့ကြက်ဥကိုအပြာရောက်မီးပြရလိုက်တာနဲ့ကြက်ဥဘဝကလေးကဖွံ့ဖြိုးမှုရပ်တန့်သွားစေတဲ့နည်းဖြစ်ပါတယ်။ UV စီနမွန်တက်ခွဲခန်းကဖန်တီးလိုက်တဲ့ဒီနည်းဟာကြက်မှဖြစ်လာမဲ့ကြက်ဥတွေကိုတော့ထိခိုက်စေမှာမဟုတ်ဘဲအထီးဖြစ်လာမဲ့ဥတွေအပေါ်ကိုပဲတက်ရောက်စေရပါ။ဒီနည်းလဲဟာမျိုးရိုးဗီဇာကိုပြုပြင်တဲ့နည်းလဲမဟုတ်ဘဲအထီးနဲ့သက်ဆိုင်တဲ့မျိုးရိုးဗီဇာကိုပဲဓာတ်ရိုက်အကျိုးတက်ရောက်စေတာဖြစ်ပါတယ်။အကောင်မပေါက်တဲ့ကြက်ထီးဖြစ်လာမဲ့ဥတွေကိုသရိဆန်အစာလိုတခြားနေရာတွေမှာသုံးနိုင်ပါတယ
်။၂၀ရာစုရဲ့ဩဇာအကြီးဆုံးစာရေးဆရာတွေထဲကတဦးဖြစ်တဲ့ကွယ်လွန်သူစာရေးဆရာကြီးအာနက်စ်ဟဲမင်းဝေးနဲ့တူတဲ့သူရွေးချယ်ပွဲကိုနှစ်စဉ်ကျင်းပလေရှိတဲ့ဖလော်ရီဒါပြည်နယ်ကီးဝက်စ်ကစလော့ပီဂျိုးစားတောက်ဆိုင်မှာပြီးခဲ့တဲ့သတင်းပတ်စနေနေ့ကကျင်းပပါတယ်။အဲ့ဒီပွဲမှာအနိုင်ရသွားတဲ့ဂါရက်မာရှယ်ဆိုသူဟာဟဲမင်းဝေးနဲ့တူတဲ့သူအဖြစ်အနိုင်ရဖို့အတွက်ဆက်တကြိမ်ရှင်ပြိုင်ခဲ့ရတာပါ။ဘုန်းစိတ်အဖြူအနွေးတဲ့အဖြူသာဝတ်ထားလေးရှိတဲ့ဟဲမင်းဝေးရဲ့ပုံစံတူလူ140လောက်ဒီနေ့ဟဲမင်းဝေးထိုင်နေကြစားတောက်ဆိုင်မှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါရယ်။ဟဲမင်းဝေးကိုရင်းနှီးသူတွေခေါ်လေးရှိတဲ့ပပါဆိုတဲ့နာမည်နဲ့ဂရစ်မာရှယ်ဟာသူ့ရဲ့မွေးနေ့မှာဆုရလိုက်တာကြောင့်သူ့အတွက်အပျော်ဆုံးမွေးနေ့ပါလို့ပြောပါရယ်။Ernest Hemingway ဟာ1954ခုနှစ်မှာစာပေနိုဘယ်ဆုချီးမြှင့်ခံရပြီး1962ခုနှစ်မှာကွယ်လွန်ခဲ့ပါတယ
်။သူကြဆန်းပြသတင်းများကိုမခင်ဖြူတွေနဲ့ကိုကြီးညာတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet ဆိုင်မျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ website လိပ်စာက bambi.voenews.com ဖြစ်ပါတယ်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုတင်ဆက်ပေးပါမယ်။ယူကရိန်းကရုရှားစစ်ပွဲကိုအဆုံးသတ်စေဖို့နီလန်းရှာတဲ့အနေနဲ့ယူကရိန်းကစီစဉ်တဲ့ညီငယ်ဆွေးနွေးပွဲတက်ကိုဆော်ဒီအာရေဗီယာနိုင်ငံမှာလာမယ့်လကျင်းပသွားဖို့ရှိနေပါတယ်။ဆွေးနွေးပွဲကနေပြီးတော့ဩဂတ်စ်လ5ရက်နေ့6ရက်နေ့မှာကျင်းပဖို့ဖြစ်ပါတယ်။အစည်းအဝေးမှာတော့ဘရာဇီး၊အိန္ဒိယ၊တောင်အာဖရိကစတဲ့နိုင်ငံပေါင်း30ကျော်ကကိုယ်စားလှယ်တွေနဲ့အနောက်နိုင်ငံတာဝန်ရှိသူတွေတက်ရောက်ဖို့ရှိတယ်လို့ AP သတင်းတရမှာဖော်ပြထားပါတယ်။အမေရိကန်ဆူရအစိမ့်အရာရှိတွေလည်းဒီအစည်းအဝေးမှာပါဝင်လိမ့်မယ်လို့ AP သတင်းမှာရေးပါတယ်။ယူကရိန်းကလိုလားတဲ့ညီငယ်အတွက်သတ်မှတ်ချက်တွေကိုနိုင်ငံတကာကထောက်ခံပေးမယ်စတိတ်တီအစည်းအဝေးဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအနောက်နိုင်ငံတာဝန်ရှိသူတွေကလည်းပြောပါတယ်။အမေရိကန်မျိုးသားလူညိုရေးကြံပေး Jake SullivanSorry နိုင်ငံကိုကြာသပတေးနေ့ကရောက်ရှိပြီးတဲ့နောက်ပိုင်းအခုလိုမျိုးဆွေးနွေးပွဲသတင်းဖြစ်ပေါ်လာတာပါ။ The Wall Street သတင်းစာကနေပြီးတော့ဒီသတင်းကိုဥအောင်ဖော်ပြခဲ့ပါတယ်။အခုယူကရိန်းကိုရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးတော့အရက်တိုင်းပြည်တွေကရေပူရသဘောဆိုရင်တော့ကြားနေပါတယ်။အရက်တိုင်းပြည်တွေဟာတစ်ဖက်မှာရုရှားနဲ့လည်းစီးရေးစီးပွားရေးအဆက်ဆံတွေရှိနေတာကြောင့်ဖြစ်ပါတယ်။ Saudi Arabia ရုရှားနိုင်ငံဟာ OPEC အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတယ်လို့ပဲနီးနီးကပ်ကပ်ဆက်ဆံရေးလည်းရှိကြပါတယ်။အခုလိုမျိုးညီငယ်ရေးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပြီးခြင်းအဖြစ်ဆော်ဒီအာရှအင်ရှင်မင်းသားမူဟာမက်ဘင်ဆယ်မန်ရဲ့ပုံရိပ်ကိုလည်းမြင့်တင်ပေးတဲ့သဘောဖြစ်လာပါတယ်။ဆော်ဒီအင်ရှင်မင်းသားဟာအီရန်နဲ့ဆက်ဆံရေးမှာလည်းတိုးတက်ကောင်းမွန်အောင်ကြိုးစားနေပြီးတော့ရည်မှန်ညီငယ်ရေးအစီအစဉ်အတွက်လည်းတွန်းအားပေးစာရွက်နေပါတယ်။တနင်္ဂနွေနေ့ကလုတ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းကခိုင်ဘာပက်တိုခွာပြည်နယ်ကနိုင်ငံရေးစုဝေးပွဲတစ်ခုမှာအထေကံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ40ထက်မနည်းသေဆုံးပြီးတော့လူ130ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲဒီမှာစုစုပေါင်းထိခိုက်ဒဏ်ရာရသူတွေကိုစစ်ရဟယင်တွေတုံးပြီးတော့ရေးပေါ်တည်ပို့ပေးခဲ့ရပါတယ်။စစ်သားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာထိခိုက်ဒဏ်ရာရသူတွေကိုလူနာတင်ကတ်တွေနဲ့ရဟယင်ပေါ်တင်ဆောင်ပေးခဲ့ပြီးတော့အနီးကပြည်နယ်မြို့တော်ပါရှဝါမှာရှိတဲ့စေုံတွေကိုခေါ်ဆောင်သွားခဲ့ကြပါတယ်။ဒါကသတင်းကြေကျုပ်ကိုနားဆင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီညအစီအစဉ်ထုတ်လွှင့်မှုကနားလောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာက Chelsin Mock နဲ့ Zinaid Abdurrahman ဖြစ်ပါတယ်။ View American Tan ရဲ့မြန်မာစံတော်ချိန်မနေ့6နိုင်ကနေပြီး9နိုင်ထိမနေ့ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ25 40 51လိုင်းတမီတာ190ကနေပြီးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။သွားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်တားညူပ
ါThis program has come to you from the Voice of America, Washington.
Welcome.